Welcome to the Voice of America in Burmese.
တော်ရရှင်ပေါင်းစိုးရင်တော်ကရီကင်းဝေးတဲ့မင်္ဂလာနေ့တည်းရဲ့အစဖြစ်ကြပါလိမ့်ခင်ဗျာ။ VOA အမေရိကန်သားရဲ့2022ခုနှစ်ဖေဖော်ဝါရီ20ရက်စနေနေ့မနေ့ဖက်အစည်းအဝေးကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေတိုင်းဒေသ30/40/48ကနေဓာတ်ရိုက်ထုတ်လွှင့်နေတယ်လို့ VOA ရဲ့ Facebook စာမျက်နှာကပါဓာတ်ရိုက်တင်ဆက်ပေးနေပါပြီခင်ဗျာ။ကျွန်တော်ညံဝင်းအောင်ပါဒီကနေ့မနက်ခင်းအစီအစဉ်လေးကိုတင်ဆက်သွားမှာပါအမေရိကန်ပြည်ထောင်စုအထက်လွှတ်တော်အမတ်ထော့ဒ်ယန်ကချင်းမြန်မာလူအဖွဲ့အစည်းနဲ့တွေ့ဆုံရမှာဗာရီပြောကြားလိုက်ပါတယ
် The National League of Democracy won in a landslide but the military first attempted to delegitimize that election and then they outright betrayed
2020ရွေးကောက်ပွဲရလဒ်ကိုညှင်းပယ်တဲ့မြန်မာစစ်တပ်ရဲ့လုပ်ရဟာဒီမိုကရေစီကိုတစ်ဆာဖောက်လိုက်တာဖြစ်တယ်လို့ပြောသွားတဲ့စူးစီးတင်ပြချက်အပြည့်စုံကိုသတင်းတွေအပြီးမှာနားဆင်ရပါမယ်။အခုအရင်ဆုံးတော့ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုရဲမင်းထွန်းနဲ့ဒေါခင်မျိုးသက်တို့ကြောပြပေးပါအောင်ဗျာ
။ G7 နိုင်ငံတွေအနေနဲ့မြန်မာနိုင်ငံကစစ်အာဏာသိမ်းမှုကိုစန့်ကျင်တဲ့အမြင်ပေါ်မှာတသဘောထားရရှိကြတယ်လို့ဗြိတိဝန်ကြီးချုပ် Boris Johnson ကတောက်ကြနေကပြောပါတယ
်။ We stand together on many issues around the world.Whether it's the our views on the coup in Myanmar where
our ဘာအရေးကိစ္စတွေတော်တော်များများပေါ်မှာကျွန်တော်တို့ရဲ့ရည်တင်ချက်တူကြပါတယ်မြန်မာနိုင်ငံကအာဏာသိမ်းတဲ့ကိစ္စပဲဖြစ်ဖြစ်ရုရှားနိုင်ငံမော်စကိုမြို့မှာရုရှားတိုက်ခိုက်ခံဆောင်အလက်ဇီနာဗာနီကိုဖမ်းဆီးထိန်းသိမ်းထားတဲ့ကိစ္စမှာပဲဖြစ်ဖြစ်ကျွန်တော်တို့တသဘောတည်းရှိပါတယ်လို့ G7 ထိပ်သီးအစည်းအဝေးမှာဗြိတိန်ဝန်ကြီးချုပ် Boris Johnson ကပြောပါတယ်မြန်မာနိုင်ငံကိစ္စမှာ G7 အဖွဲ့ဝင်နိုင်ငံခြားရေးဝန်ကြီးတွေကတင်မာတဲ့သဘောထားကိုဖော်ပြထားတဲ့ကြေညာချက်တစ်စောင်ကိုထုတ်ပြန်ထားတယ်လို့လည်းသူကပြောပါတယ်။ကမ္ဘာအင်အားကြီး9နိုင်ငံရဲ့ G7 ထိပ်သီးအစည်းအဝေးကိုဗြိတိန်နိုင်ငံက HD အဖြစ်နဲ့ရုပ်သံဗီဒီယိုကနေတဆင့်ကျင်းပနေတာဖြစ်ပါတယ်။ Liberal Democracy နိုင်ငံအုပ်စုဖြစ်တဲ့ G7 အဖွဲ့အနေနဲ့ဒီမိုကရေစီနဲ့လူ့ခွင့်ရေးကိစ္စတွေနဲ့အတူ COVID-19 ကာယောဂါလွန်ကာလပြန်လည်ထူထောင်ရေးနဲ့ဥရုယာတိပြောင်းလဲမှုကိစ္စတွေကိုအလေးထားလှုပ်ဆောင်တင်တယ်လို့လည်းဗြိတိန်ဝန်ကြီးချုပ် Boris Johnson ကပြောပါတယ်။ G7 အုပ်စုမှာ American, Canada, Britain, ပြင်သစ် Germany, Italy နဲ့ Japan နိုင်ငံတွေပါဝင်ပါတယ်ခင်ဗျာ။မြန်မာနိုင်ငံမှာလက်လောရင်ဆိုင်ကြုံတွေ့နေရတဲ့အခြေအနေတွေကမြန်မာနိုင်ငံရဲ့ပြည်သူ့ရေးကိစ္စသာဖြစ်တယ်လို့တရုတ်နိုင်ငံနဲ့အရှေ့တောင်အာရှနိုင်ငံများအဖွဲ့ ASEAN ကယူဆကြောင်းတရုတ်နိုင်ငံတော်ကောင်စီဝင်လည်းဖြစ်နိုင်ငံခြားရေးဝန်ကြီးလည်းဖြစ်သူဝမ်ယီကပြောပါတယ်။အာဆီယံအလှည့်ကျဥက္ကဋ္ဌဖြစ်တာဝန်ယူထားတဲ့ဘရူနိုင်းနိုင်ငံနိုင်ငံခြားရေးဝန်ကြီးဒတ်တူအဝမ်တာယူဆဖ်နဲ့တယ်လီဖုန်းနဲ့ဆက်သွယ်စကားပြောပြီးချိန်တောက်ကြနေကတရုတ်နိုင်ငံခြားရေးဝန်ကြီးဝမ်ယီကအခုလိုမှတ်ချက်ပြုပြောဆိုခဲ့တာလို့တရုတ်နိုင်ငံပိုင် CNTG သတင်းဌာနကပြောပါတယ်။မြန်မာနိုင်ငံကပြဿနာတွေကိုဖွဲ့စည်းပုံအခြေခံဥပဒေနဲ့အညီတရားဥပဒေပေါင်းတွင်းကနေငြင်းငြင်းချမ်းချမ်းဖြည့်ရှင်းသင့်တယ်လို့ပြည်တွင်းဒီမိုကရေစီအသင်းကုပြောင်းရေးလုပ်ငန်းစဉ်တွေလီလန်တကြလှုပ်ဆောင်ဖို့ကိုလည်းအပြည့်အမြောက်ပြုသင့်တယ်လို့တရုတ်နိုင်ငံခြားရေးဝန်ကြီးဝမ်ယီကပြောပါတယ်။မြန်မာနိုင်ငံကစစ်အာဏာသိမ်းတာကိုစန့်ကျင်တဲ့ဆန္ဒပြမှုတွေပြုလုပ်နေတဲ့အထက်မကြသေးမီရက်တွေအတွင်းရန်ကုန်မြို့နဲ့မန္တလေးမြို့တို့ကတရုတ်တိုင်ယုံနဲ့ကောင်စစ်ဝင်ရုံးရှိတွေမှာပြုလုပ်တဲ့ဆန္ဒပြပွဲတွေလည်းပါဝင်လာခဲ့ပါတယ်။အာဏာသိမ်းမှုအပေါ်တရုတ်နိုင်ငံကပျော့ပြောင်းတဲ့သဘောထားပြသနေတယ်လို့အာဏာသိမ်းစစ်ကောင်စီကိုအကူအညီပေးနေတဲ့ဆိုတဲ့သတင်းတွေကြောင့်လည်းမြန်မာနိုင်ငံအတွင်းကတရုတ်တန်ယုံကောက်စစ်ဝင်ယုံရှိတွေမှာဆန္ဒပြနေတဲ့ဤသူပြည်ပနိုင်ငံတွေကတရုတ်တန်ယုံတွေမှာဆန္ဒပြပွဲတွေလုပ်ဖို့လဲပြည်ပကဆန္ဒပြသူတွေကစီစဉ်ဆောင်ရွက်နေကြပါတယ်။နေပြည်တော်ကဆန္ဒပြပွဲတွေကိုရဲတပ်ဖွဲ့ကအကြမ်းဖက်ဖြုတ်ခွဲတုန်းကရရှိခဲ့တဲ့တနတ်တန်ယာနဲ့တေဆုံသွားသူမတ်မြတ်တို့ခိုင်အတွက်အလွန်အမင်းစိတ်မကောင်းဖြစ်မိကြောင်းကုလသမဂ္ဂပြောခွင့်ရာဖာရန်ဟက်ကပြောပါတယ်။
I've been asked about the death of a protester in Myanmar and can say that the Secretary General has been following the case of Mya Thwe Thwe Khang.
Mya Thwe Thwe Khang ကိုကိစ္စနဲ့ပတ်သက်လို့ကုလသမဂ္ဂဒုယမှုချုပ်ကအနီးကပ်စောင့်ကြည့်နေခဲ့ပြီးအလွန်အမင်းစိတ်မကောင်းဖြစ်မိတယ်လို့စိတ်တော်ကလည်းရောက်ခဲ့ရပါတယ်။ကုလသမဂ္ဂဒုယမှုချုပ်အနေနဲ့တည်ဆုံသူမမြသွေသွေခိုင်ရဲ့မိသားစုကိုစားချီးကျူးဝမ်းနည်းရပါတယ်လို့ကုလသမဂ္ဂပြောခွင့်ရာဖာရန်ဟက်ကတောက်ကြတွေကသတင်းစာရှင်းလင်းပွဲမှာပြောပါတယ်။ငြိမ်းချမ်းစွာဆန္ဒဖော်ထုတ်နေသူတွေကိုအင်အားသုံးနေတာဟာလက်မခံနိုင်စရာဖြစ်တယ်လို့ငြိမ်းချမ်းစွာစုဝေးဝင်ကိုအပြည့်အဝလေးစားလိုက်တာဖို့လိုတာကိုကျွန်တော်တို့ထပ်လောင်းတောင်းဆိုလိုပါတယ်လို့လည်းသူကပြောပါတယ်။ကြိုကြိုရေးတပ်ဖွဲ့တွေကအကြမ်းဖက်နေနေတာချင်းချောက်တန်နဲ့နောက်ရှိတဲ့သတင်းတွေကိုစက်တိုက်ကြားနေရတဲ့အပေါ်မှာလဲစိတ်ပြက်တုန်လုံးမိကြောင်းနဲ့ ဒီလိုလောက်ရတွေကိုချက်ချင်းရတန်းကရပ်ပြရမယ်လို့လည်းသူကပြောပါတယ်။မမြတ်တဲ့ခိုင်တည်ဆုံးခဲ့ရတဲ့အပေါ်မြန်မာနိုင်ငံကကုလသမဂ္ဂဌာနကိုယ်စားလှယ်အဖွဲ့ကလည်းဝန်ထမ်းချောင်းထုတ်ပေါ်ပြောဆိုခဲ့ကြောင်းနဲ့လူခွေရေးကိုအလေးထားဖို့နဲ့မျိုးသမီးတွေနဲ့ကလေးငယ်တွေအပါအဝင်ဆန္ဒပြသူတွေကိုအင်အားသုံးနှိမ့်နှင်းတာတွေမလုပ်ဖို့ကုလသမဂ္ဂဌာနကိုယ်စားလှယ်အဖွဲ့ကတောင်းဆိုထားကြောင်းလည်းသူကပြောပါတယ်။မမြတ်တဲ့ခိုင်တည်ဆုံးခဲ့ရတဲ့တွင်ကြားပြီးအမေရိကန်ပြည်ထောင်စုကလည်းမြန်မာစစ်တပ်အနေနဲ့အင်အားသုံးအကြမ်းဖက်ခြင်းမပြုလုပ်ဖို့နဲ့အာဏာဆွလုပ်ဖို့အတွက်တောင်းဆိုလိုက်ပါရယ်မြန်မာပြည်သူတွေအပေါ်ဘယ်လိုအင်အားသုံးအကြမ်းဖက်မှုမျိုးကိုမဆိုအမေရိကန်ပြည်ထောင်စုအနေနဲ့ပြစ်တင်ရှုတ်ချကြောင်းနဲ့အင်အားမသုံးဖို့ထပ်မံတောင်းဆိုလိုကြောင်းအမေရိကန်နိုင်ငံကြီးဝန်ကြီးဌာနပြောခွင့်ရ Netflix ကတောက်ကြနေကသတင်းထောက်တွေကိုပြောပါရယ်ခင်ဗျာမြန်မာနိုင်ငံရဲတပ်ဖွဲ့ကအင်အားသုံးလို့ကွယ်လွန်သွားခဲ့ရတဲ့မတ်မြတ်တော်တော်ခါအတွက်စုတောင်းပွဲကိုရန်ကုန်မြို့ကဆန္ဒပြသူတွေကစစ်ရုံကြီးရှိမှာတောက်ကြနေကပြုလုပ်ခဲ့ပါတယ်။ဖေဖော်ဝါရီလ9ရက်နေ့နေပြည်တော်ကဆန္ဒပြဖြိုခွဲမှုအတွင်းဥကောင်းကိုတနက်ထိမှန်ခဲ့တဲ့မတ်မြတ်တော်ခိုင်ဟာတောက်ကြနေကနေပြည်တော်ကရင်တထောင်စစ်ရုံမှာကွယ်လွန်သွားခဲ့တာပါ။ဆရာနာသိန်းနာကိုဆန္ဒပြနေချိန်မှာလူကြိုးတပ်ဖွဲ့တွေကြောင့်ပထမဆုံးတိစုံရမှုလည်းဖြစ်ပါတယ်။စုတောင်းပွဲမှာအတူရှိနေတဲ့ဆရာနာသိမ့်မှုကိုစန့်ကျင်သူတော်ချစ်ကကွယ်လွန်သူမိန်းကလေးမှာတခြားသူတွေလိုပဲအနာဂတ်အိမ်မက်တွေရှိခဲ့မှာလို့ပြောပါတယ်
။ဒီမိန်းကလေးငယ်လေးကိုပြစ်ခတ်တက်ဖြတ်လိုက်တယ်ဆိုတာကကျမတို့ကိုယ်တိုင်ကျမတို့ရဲ့သားသမီးအရင်းလေးတွေကိုကျမတို့အိုးဒီကတည်းကတိုက်ခိုက်ခံရလို့ကျမတို့ခံစားရပါတယ်အဲ့တော့စကုတ်နှစ်အရွယ်လေးတည်ဆောင်းရတယ်ဆိုတော့သူ့ရဲ့အနာဂတ်တွေရှိမယ်အဲ့သူ့ရဲ့ရွယ်ချက်တွေရှိမယ်သူ့ရဲ့ဒီသွားမယ်ပေါ့နော်ဘဝလမ်းကြောင်းတွေရှိမယ်အဲ့ဒီလမ်းကြောင်းတွေအကုန်လုံးပိတ်ပြီးကြတော့အသက်တောင်မှပဲတည်ဆောင်းသွားရတယ်ဆိုတာကျမတို့ဘယ်လိုမှဒီညင်ထုမနာဖြစ်ရတယ်ဖြစ်ရကြည့်ပါပဲ
ကွယ်လွန်ပြီးရုပ်အလောင်းကိုဖွဲ့စည်းစစ်ဆေးမှုတွေအရအသက်30အရွယ်မတ်မြတ်တို့ခိုင်ဟာကြည်စံအစ်စ်နဲ့ပြစ်ခတ်ခံရတာကြောင့်ဥကောင်းတန်ရရတည်ဆုံးခဲ့ရတာဖြစ်ကြောင်းဆရာဝန်တွေကအတည်ပြုပါရယ်မမြတ်တဲ့ခိုင်ရုပ်အလောင်းကိုတနင်္ဂနွေနေ့မှာတကြိုဖို့စီစဉ်ထားပါရယ်ခင်ဗျမြန်မာနိုင်ငံအတွင်းစစ်အာဏာသိမ်းမှုကိုနှီးမျိုးစုံနဲ့ဆန့်ကျင်ဆန္ဒပြပွဲတွေကိုတရက်နှစ်ပတ်ကြာကြာဆက်လက်လှုပ်ဆောင်နေရမှာမနေ့တောက်ကြံနေ့ကလည်းဆန္ဒပြပွဲတွေထပ်မံဆင်နွှဲခဲ့ပါရယ်နိုင်ငံတော်ဝန်ဆန္ဒပြနေတဲ့အထက်ရန်ကုန်မြို့ကလူငယ်တွေကတော့တန်ယုံအသီးသီးကိုတွားရောက်ပြီးသက်ဆိုင်ရာတန်ယုံတွေရဲ့ဘာသာစကားတွေအသုံးပြုပြီးဆန္ဒပြခဲ့ကြပါရယ်ရရှာတိုင်ယုံရှိမှာဒီမိုကရေစီရရှိရေးလူငယ်တွေစုပေါင်းကြွေးကြော်ခဲ့ကြတာဖြစ်ပါတယ်။ကိုရီးယားတိုင်ယုံရှိကဆန္ဒပြပွဲကိုတော့အခုလိုကြားကြရမှာပါ။ကိုရီးယားတိုင
်ယုံရှိကဥရီမကောက်ဆင်းချေမတော်ရရှိဖြစ်ကိုရီးယားတိုင်ယုံရှိဥရီမကောက်ဆင်းနေတာ
ဗြိတိန်နိုင်ငံတိုင်ယုံရှိဆန္ဒပြသူတွေကိုတော့ဗြိတိန်တာမကြီးကိုယ်တိုင်ထွက်တွေ့နှုတ်ဆက်ပြီးဆန္ဒပြလူငယ်တွေပေးတဲ့စာကိုလက်ခံယူခဲ့ပါတယ
်။ဆွေကောင်စီဆန့်ကျင်ဆန္ဒပြသူတို့ဒီတိုင်းတမ်းမြတ်ကထွက်ခဲ့တာဖြစ်ပါတယ
်The British government has made it very clear.
တမရာကြီးဦးဝင်းမြင့်နဲ့အတိုင်ပင်ခံတော်ဆန်းစုကြည်တို့ကိုချက်ချင်းလွတ်ပေးဖို့နဲ့ရုပ်ောက်ပွဲရလဒ်တွေကိုလေးစားလိုက်နာဖို့ကိုဗြိတိန်နိုင်ငံကစစ်ကောင်စီကိုအတိအလင်းရှင်းရှင်းလင်းလင်းပြောကြားထားပြီးဖြစ်ကြောင်းဗြိတိန်တမရာကြီးဒွန်ချက်ပြောသွားတာဖြစ်ပါတယ်
ပြန်တယ်မနေ့ဖက်မြန်မာဘာသာအစီအစဉ်ဒီကိုမနေ့6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 938ညလိုင်းဒိုမီတာ40 kHz 9683ညလိုင်းဒိုမီတာ48 kHz 6153ညနဲ့လိုင်းနက်မီတာ190 kHz 1595တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်စနေနေ့မနေ့ခင်းသတင်းတွေကိုဆက်လက်ကြေညာနေပါတယ်မြန်မာနိုင်ငံမှာဖေဖော်ဝါရီ1ရက်စစ်တပ်ကအာဏာသိမ်းခဲ့ပြီးနောက်ပိုင်းအခြေအနေတွေတနည်းတခြားတင်းမာလာပြီးစီးပွားရေးအလုပ်ကိုင်းတွေမရေမရာဖြစ်လာနေချိန်မှာပဲမြန်မာနိုင်ငံမှာအကြောင်းမျိုးမျိုးနဲ့ရောက်နေတဲ့ဂျပန်နိုင်ငံသားတွေအတွက် ENA လေကြောင်းလိုင်းကရန်ကုန်အပြည်ပြည်ဆိုင်ရာလေဆိပ်ကနေတိုကျိုနရီတာလေဆိပ်ကိုပထမဆုံးချိန်ဖြစ်နဲ့တောက်ကြံနေမှာတိုက်ရိုက်ကြံတန်းပေးခဲ့ပါတယ်ဒီလေရင်နဲ့လိုက်ပါသူတွေထဲမှာဂျပန်စီးပွားရေးလုပ်ငန်းရှင်အများအပြားပါဝင်ပြီးဂျပန်ကုမ္ပဏီဝန်ထမ်းတွေကိုတော့သူတို့ရဲ့လုံခြုံရေးအတွက်စိတ်ပူပြီးသူတို့အထက်အရာရှိတွေကပြန်လည်ခေါ်ယူခဲ့ကြတာဖြစ်ပါတယ်။ဂျပန်ကိုပြန်သွားသူတွေထဲမှာစစ်မှုလုပ်ငန်းလုပ်ကင်နေသူတွေပါဝင်ပြီးမြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းခဲ့တဲ့နောက်နိုင်ငံတွင်းလုံခြုံရေးကအစအခြေအနေတွေမရေမရာဖြစ်လာတဲ့အတွက်တတ်မှတ်ကာလအထိမနေနိုင်တော့ဘဲပြန်လည်ထွက်ခွာသူတွေပါပါတယ်။လုပ်ငန်းရှင်တဦးကတော့သူနဲ့လက်တွဲအလုပ်လုပ်နေသူတွေထဲမှာအလုပ်လာလုပ်သူတွေရှိသလို ဆဲဥချိုရေးကောင်စီအမိန့်ကိုအာခံပြီးဆန္ဒပြသူတွေပါရှိနေတဲ့အတွက်အလုပ်လုပ်ရတာတိတ်ကိုခက်ခဲကြောင်းပြောပါတယ်။ ANA လေးချောင်းလိုက်ဟာ COVID-19 ကာယရောဂါမတိုင်ခင်ကနေ့စဉ်ပုံမှန်ရန်ကုန်နရတာဓာတ်ရိုက်ပြေးဆွဲနေတာဖြစ်ပြီးကာယရောဂါကူးစက်မှုတိုးလာချိန်မှာလေးချောင်းပြန်တမ်းမှုအစီအစဉ်တချို့ရှော့ချခဲ့တာဖြစ်ပေမဲ့စစ်တပ်အာဏာသိမ်းလိုက်တဲ့နောက်ပိုင်းမှာတော့လုံးဝမပြေးဆွဲပဲဆိုင်းငံ့ထားခဲ့တာဖြစ်ပါတယ်။တောက်ကြံနေမှာကျင်းပမယ်ကမ္ဘာဆက်မှုထိပ်သီးခုနှစ်နိုင်ငံရဲ့ G7 ညီလာခံကို American သမ္မတဖြစ်ပထမဆုံးတက်ရောက်ဖို့ရှိတဲ့ Joe Biden ကကိုရိုနာဗိုင်းရပ်စ်ကာကွယ်ဆေးဝယ်ယူပြီးဆင်းရဲတဲ့နိုင်ငံတွေကိုဖြန့်ဝေဖို့ကြိုးစားနေတဲ့နိုင်ငံတကာကြိုးပမ်းမှုတွေအတွက်မကြခင်မှာ American ကဒေါ်လာ4ဘီလီယံချထားပြီးတော့မှဖြစ်ကြောင်းကမ္ဘာခေါင်းဆောင်တွေကိုကြေညာဖို့ရှိတယ်လို့သမ္မတအင်ဂျူအရာရှိတွေကပြောပါတယ်။ဒါအပြင်ဒီကာကွယ်ဆေးပိုးပြီးလက်လန်းမီလာအောင်လုပ်နေတဲ့ WHO ဥဆောင်တဲ့ COVAX အဖွဲ့အတွက်ထည့်ဝင်မယ်လို့ကတိပြုထားကြတဲ့အတိုင်းလုပ်ဖို့ G7 မိတ်ဆွေတွေကိုအားပေးတိုက်တွန်းဖို့လည်းရှိပါတယ်။သမ္မတဟောင်းဒေါ်နယ်ထရန့်လက်ထက်တုန်းကတော့ဒီ WHO ဟာကမ္ဘာတလွှာကျန်းမာရေးပြဿနာဖြစ်လာအောင်စတင်တဲ့တရုတ်နိုင်ငံရဲ့ဗိုင်းရပ်စ်ဆိုင်းရမှားရတဲ့လှုပ်ဆောင်မှုတွေကိုဖုံးကွယ်ဖို့ကြိုးစားခဲ့တဲ့ဆိုပြီး COVAX အဖွဲ့မှဝင်ဖို့ညှင်းဆိုခဲ့တာပါ။ WHO အဖွဲ့ဝင်အဖြစ်ကနေပါထရန့်ကနှုတ်ထွက်ခဲ့တာဖြစ်တဲ့နဲ့ဘိုင်ဒန်ကတော့သူသမ္မတအဖြစ်ကျန်းသက်စာချိန်ဆခဲ့တယ်ပြီးခဲ့တဲ့လထဲမှာပဲပြန်ပြီးဝင်ခဲ့တယ်လို့ COVAX အတွက်ပါ American ကအလှူငွေထည့်ဝင်มาဖြစ်ကြောင်းပြောပါတယ် American အလှူငွေဒေါ်လာ4ဘီလီယံကို2022ခုနှစ်မှာအပြီးပြည့်ဖို့လွှတ်တော်ကဒီဇင်ဘာလထဲမှာအတည်ပြုပေးထားတာဖြစ်ပါတယ် American အစိုးရအနေနဲ့ COVAX ကနေတဆင့်ကမ္ဘာတစ်လုံးအကူအညီတွေနဲ့ကာကွယ်ဆေးတွေအညီအမျှဖြန့်ဖြူးပေးနိုင်မှုလှုပ်ဆောင်มาဖြစ်ကြောင်းလည်းအင်ဂျီသတင်းထောက်ဂျန်ဆာကီကစစ်တပ်ရင်းနေမှာသတင်းတောက်တွေကိုပြောပါတယ်။အမေရိကန်ပြည်ထောင်စုဟာကမ္ဘာတစ်လွှာဥရုယာတီပြောင်းလဲမှုဖြစ်စေတဲ့ဖန်လုံရင်တန်းွယ်ထုတ်လွှတ်မှုရှော့ချဖို့ရည်ရွယ်တဲ့2015ပါရီသဘောတူညီချက်မှာပြန်လည်ပါဝင်မှာဖြစ်ကြောင်းတောက်ကြနေမှာတရားဝင်ကြေညာပြီးသမ္မတဟောင်းထရန့်အစိုးရလက်ထက်ကနှုတ်ထွက်ဖို့ဆုံးဖြတ်ချက်ကိုပြန်ပြောင်းလဲလိုက်ပါတယ်။ပါရီသဘောတူညီချက်မှာကမ္ဘာကြီးပူနွေးမှုကဘေးမဆိုင်အောင်နဲ့အခုမြင်နေရပြီဖြစ်တဲ့ဥရုယာတီပြောင်းလဲမှုဒဏ်ခံနေအောင်ကမ္ဘာတလွားလှုပ်ဖို့မလိုအောင်ရှောင်နိုင်ဖို့ရိုးရှင်းတဲ့နေရောကြေကြေပြန့်ပြန့်လှုပ်ရမယ့်နေပါပါဝင်တာဖြစ်ပြီးတကဘာလုံးပါဝင်လှုပ်ရှားကြဖို့မကြုံစဘူးချမှတ်ထားတဲ့မူပေါင်းတစ်ခုဖြစ်တဲ့ဒီသဘောတူညီချက်အတွက်ပုံစံဒီဇိုင်းချဖို့နဲ့အကောင့်ထဲပေါ်လာအောင်ပါအမေရိကန်ကကူညီခဲ့တာဖြစ်ကြောင်းအမေရိကန်နိုင်ငံရဲ့ဝန်ကြီးအန်ထိုနီဘလင်ကင်ကကြေညာချက်ထုတ်ပြန်ပြောဆိုပါတယ်အမေရိကန်သမ္မတဟောင်းဒေါ်နယ်ထရမ့်က2019မှာဒီသဘောတူညီချက်ကနေနှုတ်ထွက်ခဲ့တာဖြစ်ပေမဲ့သက်မှတ်တက်တန်းကမနှစ်နိုဝင်ဘာ4ရက်မှာကုံဆုံးတာဖြစ်ပါတယ်။အဲ့ဒီမှာတိုင်ငင်တည့်ရက်နိုဝင်ဘာ3ရက်သမ္မတရွေးကောက်ပွဲမှာတော့ဂျိုးဘိုင်ဒန်ကအနိုင်ရခဲ့တာဖြစ်ပါတယ်။ January 20သမ္မတအဖြစ်ဖြစ်တဲ့ကျန်းသက်စာကျိန်းဆိုပြီးပြီးချင်းမှာပဲသမ္မတဘိုင်ဒန်လက်မှတ်ရေးထိုးခဲ့တဲ့သမ္မတအမိန့်တွေထဲမှာပါရီသဘောတူစာချုပ်မှာပြန်ပြီးပါဝင်ဖို့ပါပါပါတယ်။ဒါကိုနိုင်ငံတကာသဘောတူညီချက်တွေအနှံသိမ်းစီရာကုလသမဂ္ဂအတွင်းမှုချုပ်ရုံးကိုပေးပို့ခဲ့တာဖြစ်ပြီးအခုဆောင်ဆိုင်ကာလရက်30ပြည့်ချိန်မှာတော့American ပြည်တော်စုကဒီသဘောတူညီချက်မှာတည်ယဝင်ပြန်လည်ပါဝင်လာတဲ့နိုင်ငံတနိုင်ငံဖြစ်လာပါပြီ။ကမ္ဘာနိုင်ငံတွေဟာဖန်လုံရင်တန်းွေထုတ်လွှင့်မှုရှော့ချဖို့နဲ့ကမ္ဘာအပူချိန်တိတ်တိုးမလာအောင်ရည်ရွယ်ပြီးဒီသဘောတူညီချက်ကိုလက်မှတ်ရေးထိုးခဲ့ကြတာဖြစ်ပြီးဒါကို American နေနဲ့ပါဝင်ဆောင်ရွက်နိုင်အောင်ပါရီသဘောတူစာချုပ်ရေးဆွဲစဉ်တုန်းကညှိနှိုင်းပေးခဲ့တဲ့ American နိုင်ငံခြားရေးဝန်ကြီးဟောင်း John Kerry ကိုဥရုယာတီဆိုင်ရာသမ္မတရဲ့ပထမဆုံးကိုယ်စားလှယ်ဖြစ်တဲ့သမ္မတ Biden ကခန့်အပ်ခဲ့တာပါ။အမေရိကန်ပြည်ထောင်စုကအီရန်နျူကလ িয়ার ရေး2015နိုင်ငံတကာသဘောတူညီချက်ပြန်ပြီးအသက်ဝင်လာရေးအတွက်ညှိနှိုင်းမှုတွေပြန်လုပ်မှာဖြစ်ပြီးအရှေ့လေပိုင်းဒေသမတည်မငြိမ်ထပ်ဖြစ်လာစေမယ့်အမှားမျိုးကိုရှောင်ဖို့ဆန္ဒရှိတယ်လို့သမ္မတဂျိုးဘိုင်ဒန်ကတောက်ကြနေမှာပြောပါတယ်။ဒီအတွက်မဟာဗျူဟာဆိုင်ရာနားလည်မှုလွဲလာတွေဒါမှမဟုတ်မှောင်ယွင်းမှုတွေနည်းနိုင်တဲ့မြန်နည်းစေဖို့အတွက်ပွင့်လင်းမြင်သာမှုနဲ့အဆက်အသွယ်လုပ်ဖို့လိုအပ်ကြောင်းအွန်လိုင်းကတဆင့်ဆွေးနွေးတဲ့မြူနစ်လုံခြုံရေးဆိုင်ရာညီလာခံမှာသမ္မတဘိုင်ဒန်ကပြောပါတယ်။အမေရိကန်နိုင်ငံကအီရန်ပေါ်ချက်မှတ်ထားတဲ့အရေးယူတန်းခတ်မှုတွေကိုဖယ်ရှားပေးမယ်ဆိုရင်သူတို့ဘက်ကသဘောတူညီချက်ချိုးဖောက်မှုတွေမလုပ်တော့ဘဲပြန်ပြီးပြောင်းလဲပေးမှာဖြစ်ကြောင်းအီရန်နိုင်ငံရဲ့ဝန်ကြီးဂျာဗစ်ဆရစ်ပြောကြားလိုက်ပြီးနိုင်ငံပိုင်းအတွင်းမှာပဲအခုလိုသမ္မတဘိုင်ဒန်ရဲ့မှတ်ချက်ပေးပြောကြားမှုထွက်လာတာပါ။အီရန်နိုင်ငံနျူကလ িয়ার လက်နက်ထုတ်မယ်အစီအစဉ်တွေအားပြော့သွားပြီးအထူးကြံဖြစ်အောင်ရည်ရွယ်တဲ့သမ္မတဟောင်းဒေါ်နယ်ထရန့်ရဲ့အမြင့်ဆုံးဖိအားပေးမှုမျိုးကိုမလုပ်ဘဲ2015သဘောတူညီချက်ပြန်အသက်ဝင်လာစေဖို့ရှင်းလင်းမှုတွေမှာပါဝင်ဖို့သမ္မတဘိုင်ဒန်ကလိုလားတာဖြစ်ပါတယ်။နျူကလ িয়ার လက်နက်ဆိုင်ရာမပြန့်ပွားရေးလှုပ်ဆောင်ရမှာအမှားတွေရှောင်နိုင်ဖို့သတိနဲ့ဆောင်ရွက်တဲ့တန်တမာရေးနဲ့ပ ူးပေါင်းဆောင်ရွက်မှုတွေလုပ်ဖို့လိုအပ်တာကြောင့်ညှိနှိုင်းမှုတွေပြန်လုပ်ဖို့ပြင်နေတာလို့လည်းသမ္မတဘိုင်ဒန်ကပြောပါတယ်
Direct from Washington, the voice of America, VOA. စနေနေ့မနေ့ကထိတ်တန့်ရောက်မြန်မာနိုင်ငံကသတင်းတွေကိုကိုရဲမင်းထွန်းနဲ့ဒေါက်ကင်မျိုးသက်တို့ကြောပြခဲ့ကြတာပါခင်ဗျာ။နောက်ပိုင်းမှာစနေနေ့မနေ့တိုင်းနားဆင်နေကြအပတ်စဉ်ကဏ္ဍတွေကိုထုတ်လွှင့်ပေးအောင်ပါပါ။အခုအရင်ဆုံးတော့သတင်းပေးပို့ချက်တွေကိုစတင်ကျင်းပါတယ်။မြန်မာနိုင်ငံတွင်စစ်အုပ်ချုပ်ရေးကိုလက်မခံလိုကြတဲ့လူငယ်တွေရဲ့အကြမ်းဖက်တဲ့ဆန္ဒပြနည်းတွေကတော့တနည်းတစ်မျိုးမရရအောင်မြင်တွေ့လာရပါတယ်။အခုဆိုရင်မြန်မာလူငယ်တွေရဲ့ဒီလိုဖန်တီးမှုအားကောင်းကောင်းနဲ့ဆန္ဒပြနည်းပေါင်းစုံကိုနိုင်ငံကအတိုင်းအဝိုင်းကပါစောင့်ကြည့်နေကြပြီးမြန်မာလူငယ်မျိုးဆက်တွေရဲ့တွေးခေါ်မှုနဲ့ဆောင်ရွက်ချက်တွေကိုလည်းလေးစားချီးကျူးနေကြရပါတယ်။ဒီသတင်းပတ်အတွက်ထူးခြားဖြစ်စဉ်တွေကိုမအေးသန္နာကျော်ကစူးစီးတင်ပြထားပါတယ်ခင်ဗျာ။ဆရာနာတင်လာတဲ့မြန်မာနိုင်ငံရဲ့လက်ရှိအခြေအနေတွေကနေအပြောင်းလဲတွေဖြစ်လာစေနိုင်မဲ့နည်းလမ်းကိုရှာဖွေဖို့အိန္ဒိယနာပြည်နယ်အခြေစိုက်ချင်းတိုင်းသားအများစုအပါဝင်တဲ့မြန်မာချင်းလူမှုအဖွဲ့အစည်းနဲ့အမေရိကန်အထက်လွှတ်တော်မှတော့ဒ်ယန်တို့အိန္ဒိယနာပိုလစ်မြို့မှာဖေဖော်ဝါရီ19တောက်ကြနေ့လယ်ကတွေ့ဆုံဆွေးနွေးခဲ့ကြတာပါမြန်မာတပ်မတော်အနေနဲ့ရသားအစိုးရကိုအနာပြန်လွှဲအပ်ဖို့လိုတယ်လို့ဆွေးနွေးပွဲမှာအထက်လွှတ်တော်အမတ်ဒေါက်ယန်ကတိုက်တွန်းသွားပါတယ
် The National League of Democracy won in a landslide but the military first attempted to delegitimize that election and then they outright betrayed democracy
ပြီးခဲ့တဲ့ရွေးကောက်ပွဲအတွင်းအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကအပြတ်အသတ်အနိုင်ရခဲ့ပေမဲ့ရွေးကောက်ပွဲရလဒ်ကိုစစ်တပ်ကတရားဝင်မှုမရှိဘူးဆိုပြီးကြံရွယ်လှုပ်ဆောင်ခဲ့တာတွေတွေ့ရပါတယ်တဟာစစ်တပ်ကဒီမိုကရေစီကိုတစ်ဆာဖောက်လိုက်တာဖြစ်ပြီးရွေးကောက်ခံအရသားကိုယ်စားလှယ်တွေကိုအာဏာပြန်လွှဲအပ်ဖို့လိုအပ်ပါတယ်ဒီလိုမှမဟုတ်ဘဲအာဏာကိုပြန်မဆွတ်လို့ဘူးဆိုရင်အခုတည်းပြင်းထန်တဲ့အရေးယူဒဏ်ခတ်မှုတွေကြုံလာရနိုင်ပါတယ်ဒီကိစ္စအတွက်အမေရိကန်အစိုးရကိုလည်းကျွန်တော်တို့တိုက်တွန်းသွားမှာဖြစ်တယ်လို့အချိန်ချင်းသတိပေးနိုးဆော်မှာဖြစ်တယ်လို့ကျွန်တော်မဲဆန္ဒနယ်မြေကပြည်သူတွေကိုအသိပေးလိုပါတယ
်မစ္စတာတော့ဒန်ဟာအမေရိကန်အထက်လွှတ်တော်နိုင်ငံရေးကော်မတီအဖွဲ့ဝင်တစ်ဦးဖြစ်ပြီးမြန်မာလူအခွင့်အရေးနဲ့ပတ်သက်လို့လွှတ်တော်တွင်တက်ကြွစွာဆောင်ရွက်နေသူလည်းဖြစ်ပါတယ်။အင်ဒီယားနာပိုလစ်မြို့ကတောက်ကြနေဆွေးနွေးပွဲမှာပါဝင်ခဲ့သူ BAIC မြန်မာအမေရိကန်လူမှုအဖွဲ့အစည်းတာဝန်ခံကိုအီလိုက်ဇာကအထက်လွှတ်တော်အမတ်ဒေါက်တရန်နဲ့ဆွေးနွေးပွဲလုပ်ရတဲ့အကြောင်းရင်းကိုရှင်းပြပါတယ်
။ဒီစစ်ဆိုးရနေပြီးတော့မှအာနာတိန်နဲ့ဟာနဲ့ပတ်သက်ပြီးတော့မှချက်ချက်ဖန်ခံထားတဲ့ State Councilor Don Sansuji တမနာဦးဝင်းနဲ့တခြားကောင်းဆောင်တွေနိုင်ငံရေးလှုပ်ရှားမှုမှာပါတဲ့ကောင်းဆောင်တွေချစ်ချစ်အကျွင်းမရှိဖြစ်ပေဖို့သူတို့တောင်းထားတာရှိတယ်။အဲ့ဒါတကယ်လို့များစာနာရှင်ကနေပြောမှမလိုက်နိုင်ဘူးဆိုလို့ရှိရင်ပုံပြစ်ထန်တဲ့အရေးယူမှုစီးပွားရေးပိတ်ပြီးအရေးယူမှုဒီပိုမက်တစ်အနေနဲ့အရေးယူမှုရဲ့ပြီးလို့ရှိရင်လူရင်းလူအပ်တယ်လို့အရေးယူဖို့သူကနေပြောမှဥဆောင်လုပ်ပေးနေတယ်။ဆိုတော့ဒီဟာကိုတတို့ဒီ civilian အရာသားအစိုးရစီကိုအာဏာပြန်လွှတ်သိမ်းနိုင်ရကျွန်တော်တို့ကအတိုင်းတန်တိုင်တွန်းထားတာဖြစ်ပါလား
မြန်မာနိုင်ငံမှာရှီလီလုံးစစ်အာဏာသိမ်းမှုဖြစ်ပြီးနောက်အမေရိကန်ကဒဏ်ခပိတ်ဆို့မှုတွေလုပ်ခဲ့ပေမဲ့မြန်မာနိုင်ငံမှာဒီမိုကရေစီအပြောင်းလဲတွေအလွယ်တကူဖြစ်မလာဘဲစစ်အာဏာရှင်တွေသာတက်ဆိုးရှေခဲ့တာပါအခုတခါအမေရိကန်ရဲ့ပြစ်မှတ်ထားဒဏ်ခပိတ်ဆို့မှုတွေကလက်တွေ့မှာတကယ်ထိရောက်မှုတွေရှိလာနိုင်မှာပါလားကိုအီလိုက်ဇာကအခုလိုသုံးသပ်ပါတယ်
ကျွန်တော်တို့လက်မှာဒီတစ်ခေါက်တော့ဒီအမေရိကန်နေပြီးတော့မှ UN ရဲ့မဟာမိတ်တွေရဲ့ဥမာပြမနေ့တော့ကလည်းဂျပန်ပြည်တဲ့နဲ့သူတို့ပေါင်းပြီးတော့မှဆက်လုပ်မယ်ဆိုပြီးတော့ဒီနိုင်ငံချင်းဝင်ကြီးဌာနဝင်ကြီးဘယ်လင်ကနေပြီးတော့မှသူတို့3နဲ့ရထားပါတကယ်တကယ် resort ပေါ်အဖြေလဲထွက်လာမယ် action တွေဖြစ်မယ်လို့ကျွန်တော်တို့ယူချင်ပါလဲတကယ်လို့များဒီစစ်အစိုးရကနေပြီးတော့မှအာဏာမလွတ်ဘူးဆိုလို့ရှိရင်ကျွန်တော်တို့ကတခြားနေလားအားလုံးကိုလည်းကျွန်တော်တို့ရှာဖွေမှာဖြစ်ပါတယ
်။ဘယ်လိုပဲဖြစ်ဖြစ်သူတို့အနေနဲ့အမေရိကန်ပြည်ထောင်စုမှာနေထိုင်နေပေမဲ့မြန်မာပြည်သူပြည်သားတွေရဲ့နေစဉ်လှုပ်ရှားမှုနဲ့အတူတသားတည်းရှိနေကြောင်းကိုအီလိုက်ဇာကပြောပါတယ်
။သူတို့ဖြစ် CDM မှာပါတဲ့အားလုံးကိုကျွန်တော်တို့ကျေးဇူးလက်တင်တယ်ခွန်အားလည်းရတယ်ပြီးတော့မှ Non-violent Movement ပြည်သူတွေလုံနေတာကိုကျွန်တော်တို့အားပေးတယ်အဲ့လိုပဲပြည်သူ့မှာ the people's power ကျွန်တော်တို့ပြည်သူလူထုရဲ့အားကအဓိကပါ ပြည်သူလူထုရဲ့အင်အားကတိလို့သာဆက်သွားနိုင်မယ်ဆက်လုပ်နိုင်မယ်ဆိုလို့ရှိရင်ကျွန်တော်ပြည်ပမှာရောက်နေတဲ့မြန်မာအတိုင်းဝိုင်းရဲ့ကျွန်တော်နိုင်ငံအမေရိကန်နိုင်ငံမှာအစိုးရရဲ့ဘိုးပြီးတော့မှထောက်ပါပြီးတော့မှအားပေးနိုင်ဖို့အလားလာလဲပုံများလာမယ်အဲ့ဒါကြောင့်အားမလျှော့ကြပါနဲ့ဒီကျွန်တော် revolution ကျွန်တော်တိုက်ပွဲကိုမပြီးမချင်ကျွန်တော်ဆက်လုပ်ရအောင်အဲ့လိုလုပ်တဲ့အချိန်မှာ peacefulအကြမ်းဖက်တန်းနဲ့သင်္ကန်းရှိရှိနဲ့ကျွန်တော်တို့ဆက်လုပ်ကြရအောင်ကျွန်တော်ပြောချင်ပါတယ
်အခုလာမယ့်သတင်းပတ်ကုံမှာလဲအိန္ဒိယနာပြည်နယ်ရောက်မြန်မာနဲ့တိုင်းသားပေါင်းစုံကမြမအရေးနဲ့ပတ်သက်လို့ဆန္ဒပြတောင်းဆိုကြမယ်လို့သိရပါတယ်ခင်ဗျာတော်ရရှိများခင်ဗျာဒါကတော့မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းယူထားတာကိုပြန်မစွန့်လွှတ်ဘူးဆိုရင်ပုံပြီးပြင်းထန်တဲ့အရေးယူတန်ခတ်မှုတွေကြုံလာရနိုင်တယ်လို့အိန္ဒိယနာပြည်နယ်ကုစားပြု Republican အထက်လွှတ်တော်မှ Todd Yan ကဒီမြန်မာချင်း community အဖွဲ့အစည်းနဲ့တောက်ကြနေကတွေ့ဆုံစဉ်မှာပြောကြားသွားတဲ့အကြောင်းကိုတင်ပြခဲ့တာဖြစ်ပါတယ်ခင်ဗျာအခုတော့မြန်မာနိုင်ငံရဲ့ဆန္ဒပြပွဲတွေအတွင်းမျိုးဆက်တဲ့လူငယ်တွေရဲ့ဆန္ဒပြနီလန်ပေါင်းစုံနဲ့ပတ်သက်လို့အမြင်တွေကိုမအေးတန်တာကျော်စူးစီးတင်ပြထားပါတယ်
မြန်မာနိုင်ငံမှာစစ်အာဏာသိမ်းမှုကြောင့်လူမှုစန့်ကျင်မှုနဲ့ပေါ်ပေါက်ခဲ့တဲ့ဆန္ဒပြပွဲတွေအစပိုင်းတည့်ရက်မှာနေပြည်တော်ဆန္ဒပြလူအုပ်ကိုရဲကရဲပိုက်အုံပြူတာအပြင်တနက်နေ့ပါပြစ်ခတ်နှိမ်နှင်းခဲ့လို့ဦးခေါင်းကိုတနက်ထိမှန်ပြီးတော့အသက်ရှူကုစက်နဲ့အရေးပေါ်ခန်းထဲမှာရှိနေစေဆယ်ကျော်တဲ့ရဲမမများတွဲတွဲခိုင်အတွက်ပြန်လည်ကျင်းပစေကြောင်းဆူတောင်းပွဲကိုရန်ကုန်မှာကျင်းပခဲ့တော့လူတွေရာနဲ့ချီပါဝင်ခဲ့ကြတာပ
ါအားရှင်တယောက်တို့ကျွန်တော်တို့ကလည်းကျွန်တော် professional အလုပ်တွေရှိတယ်။ဒါပေမဲ့ဥပဒေနဲ့ညီညွတ်မှုမရှိတဲ့အလုပ်ရည်တွေကိုလုပ်ရင်တော့ခုမှပဲပေးရမယ်။သူတို့ပေးတဲ့ဘဲကိုတန်ဖိုးမထားဘူးဆိုရင်ဒါကဒေါသထွက်တာ။
တခါနိုင်ငံတော်အတိုင်းပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်နဲ့တမရဦးဝင်းမြင့်တို့ကိုလှုပ်ဝဲရုံထုတ်တဲ့နေကစုဝေးဆန္ဒပြသူတွေကိုအကြမ်းဖက်ဖြိုခွဲခံရမယ့်အရေးကိုကာကွယ်ပေးတဲ့အနေနဲ့ကပြတ်တဲ့တပိတ်တိုက်ပွဲဆင်နွှဲကြပါတယ်
။ဗာမျိုးလုံးနှလုံးမိုးလင်းမျိုးလုံးနှလုံးပွင့်ကလေးကကျွန်တော်ဒီစနစ်ကြီးအောင်မှာကျွန်တော်မရှင်းတတ်ခြင်းမအောင်ကျွန်တော်အကြောက်တရားရင်နဲ့ကျွန်တော်တို့အသက်မဆက်ရှင်နေမှာဟုတ်ကောပဲအဲဒါကြောင့်ကျွန်တော်ဒီစနစ်ကြဆုံးဖို့ပဲရည်ကြီးပါတယ်ကိုဟုတ်ကဲ့ပါကျွန်တော်တို့ရဲ့ပြည်သူအစိုးရပြန်တက်လာဖို့ပဲကျွန်တော်တို့ပြန်မတက်လာမချင်းကိုကျွန်တော်တို့တိုက်ပွဲဝင်နေမှာဖြစ်ပါတယ်ကိုဟုတ်ကဲ့ပါ
လက်လေကောင်မှာစီကုံလို့အင်ဂျင်ပြတ်သွားလို့စသဖြင့်ထိုးရက်ထားတဲ့ကားတွေကြောင်းရင်သွားရင်လာတွေအကုန်ရက်ဆိုင်ကုန်တာကြောင့်ဆန္ဒပြသူတွေစီကိုရဲတပ်ဖွဲ့ဝင်တွေအချုပ်ကားတွေရောက်မသွားနိုင်ခဲ့ပဲဖြစ်ခဲ့ရပါတယ
်ဘာဖြစ်လို့ကားဆန္ဒပြဝဲပါဝင်လဲဆိုတော့စစ်အာဏာရှင်စနစ်ကိုမကြိုက်လို့ဟော
အကြောင်းမျိုးမျိုးကြောင့်အလုတ်ဆင်းမှုထွက်လာကြတဲ့သူတွေလည်းအလုတ်ဝင်ချိန်နောက်ကြတာအလုတ်မသွားရတာမျိုးတွေရှိခဲ့တယ်လို့ဆိုပါတယ်ကားတပိတ်အပြင်ယထာတပိတ်မှာတော့မိယထာအလုတ်သမားတွေကယထာထွက်လို့မရအောင်လို့တန်လန်းပေါ်လှည့်အိပ်ပြီးတော့ဆန္ဒပြခဲ့ကြတာပါအစိုးရရုံးဆိုင်ရာနေပြည်တော်မှာလူငယ်တွေကကက်ချီယာလမ်းမအပေါ်မှာဆေးဖြူတုံးပြီးတော့ we want democracy ကျွန်တော်တို့ဒီမိုကရေစီကိုလိုလားရဲ့လို့ရေးသားခဲ့ကြပါတယ်။ဒါကိုရဲတပ်ဖွဲ့ကရေပိုက်နဲ့ထိုးပြီးတော့ဖျက်ဖို့စူးစမ်းခဲ့ကြပါတယ်။ဒီတစ်ဘက်ကယူကလေလီတိခတ်တဲ့လူငယ်ဂီတဝိုင်းကိုလမ်းတွေပေါ်မြင်ခဲ့ရပြီးတဲ့နောက်ဒီတစ်ဘက်မှာတော့ဆောင်းတရောတွေနဲ့တန်စုံတီးဝိုင်းတွေနဲ့နေရာယူလာကြပြန်ပါတယ်။ဒီထဲမှာဂီတနဲ့ဝင်ပြီးတော့ဆန္ဒပြတဲ့အဆိုရှင်ကတော့ပန်ဖြစ်ပါတယ
်။ညီမတို့ဒီနေ့လောက်တဲ့ချိန်မှာလူငယ်တွေကလည်းအရန်ကိုတက်ကြွရတယ်။အရန်ကိုပါဝင်ကျင်ကြတယ်။သူတို့လည်းသူတို့ရဲ့ဆန္ဒတွေကိုသူတို့တက်ကြွတဲ့အင်အားသူတို့လုပ်နိုင်တဲ့ profession နဲ့သူတို့ဆန္ဒထုတ်ဖော်ကျင်ကြတယ်။အဲ့ဒီအချိန်မှာညီမတို့စူးစီးရလည်းအရန်လွယ်တယ်။အကုန်လုံးစုပေါင်းပြီးတော့လူလုပ်ဖြစ်တာ
။အခုလိုလူငယ်တွေကအစုအဖွဲ့လိုက်စိတ်ကူးမိတယ်လို့အကြမ်းမဖက်တဲ့နေတွေနဲ့မျိုးစုံဆန္ဒပြနေကြတဲ့အပေါ်မှာမြမလူခွင့်ရေးဆိုင်ရာကုလသမဂ္ဂအထူးကိုယ်စားလှယ်ကဖွင့်ဟချီးကျူးရတဲ့အထိဖြစ်ခဲ့ရပါတယ်။မြမမျိုးဆက်တဲ့လူငယ်တွေဟာစစ်အာဏာရှင်အုပ်ချုပ်ခံရတဲ့အဖြစ်ကိုမနှစ်သက်ကြတာကြောင့်အခုလိုမျိုးအကြမ်းမဖက်တဲ့နေနဲ့ဆန္ဒဖော်ထုတ်နေကြသလိုသူတို့ကိုယ်တိုင်အကြမ်းဖက်ခံရမယ့်အနေရကိုလည်းနေမျိုးစုံတုံးပြီးတော့ကာကွယ်နေကြတာလည်းဖြစ်ပါတယ်ရှင်။ VOA American တန်ရုပ်သံနဲ့ Radio ထုတ်လွှင့်မှုတွေကိုနေ့စဉ် American ပြည်အောင်စု Washington မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်။ဂျိုရုဖန်ယူမှုနဲ့လိုင်းတိုမီတာတို့အပြင်ကျမတို့ VOA မြန်မာပိုင်းအင်တာနက်စာမျက်နှာဖြစ်တဲ့ bamis.voanews.com မှာလည်းကြည့်ရှုနိုင်ပါတယ်။ဒီကျမတို့ရဲ့အင်တာနက်စာမျက်နှာကိုဝင်ကြည့်လို့မရရင်တခြားနောက်နီးလန်းတစ်ခုအနေနဲ့ siphon link ဖြစ်တဲ့ 8473748.info ဆိုတဲ့ web link ဆာကိုရိုက်ထည့်လိုက်တာနဲ့ကျမတို့ VOA မြန်မာပိုင်းပင်မစာမျက်နှာကိုရောက်ရှိနိုင်ပါတယ်847-3748.info ဖြစ်ပါတယ်ဒါ့ပြင်လူမှုကွန်ရက်စာမျက်နှာတွေဖြစ်တဲ့ YouTube နဲ့ Twitter စာမျက်နှာတွေကနေလည်းနားဆင်ကြည့်ရှုသတင်းတွေကိုဖတ်ရှုလို့ရပါတယ် VOA မြန်မာပိုင်း YouTube လိပ်စာက youtube.com/voabamese channel ဖြစ်ပါတယ်စလုံးပေါင်းက VOABURMESECHANNEL ဖြစ်ပါတယ် YouTube စာမျက်နှာကိုရောက်ပြီဆိုရင် VOA Burmese လို့ရိုက်ထည့်လိုက်ရင်လည်းကျမတို့စာမျက်နှာကိုရောက်နိုင်ပါတယ်။ Twitter မှာဆိုရင်တော့ twitter.com/voabamese ဖြစ်ပါတယ်။စလုံးပေါင်းက twitter.com/voabamese ဖြစ်ပါတယ်။အသံနဲ့ထုတ်လွှင့်ချက်တွေကို SoundCloud ကနားထောင်ခြင်းနဲ့ရှင်တော့ soundcloud.com/voabamese ဖြစ်ပါတယ်။ VOA American သံရုပ်သံနဲ့ Radio ထုတ်လွှင့်ချက်တွေကိုမြန်မာပြည်သူတွေစီအရောက်ပို့ပေးနိုင်ဖို့အစီအမဲကြိုးပမ်းနေပါတယ်ရှင
် VOA ကိုနားဆင်နေကြတဲ့အတွက်ကျေးဇူးပါခင်ဗျာ VOA American တန်ရဲ့အတန်းထွင်းချက်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်နေတာပါအစီအစဉ်နောက်ပိုင်းမှာလည်းအမျိုးသမီးကန္တာသိပ္ပံနဲ့ဤပညာစတဲ့အစီအစဉ်တွေကိုနားဆင်ရဖို့ရှိပါတယ်အခုတခါတော့ကမ္ဘာမီဒီယာတွေမှာမြန်မာနိုင်ငံငါအရင်နဲ့ပတ်သက်လို့ဘာတွေထင်မြင်သုံးသပ်ရေးသားနေကြသလဲဆိုတာကိုတော့ကိုအောင်မြတ်သူကမူရင်းအပေါ်မှာပြက်ပြောပြမှာပါ
။ညရောက်ရင်စစ်တပ်နဲ့ပြည်သူအကြားအမှောင်တူးအောင်မှာထိတ်တဲရင်ဆိုင်မှုတွေဖြစ်ပေါ် After Dark Citizens in Myanmar Gender Face Off Across Shadowy Front Lines ဆိုတဲ့ခေါင်းစဉ်နဲ့ The New Yorker သတင်းအွန်လိုင်းမှာရေးသားတဲ့ဆောင်းပါးကိုတင်ပြပေးပါမယ်။ February 1ရက်နေ့ကမြန်မာရဲသားအစိုးရကိုစစ်အုပ်စုကအာဏာသိမ်းပြီးကတည်းကနေစဉ်ဆိုလိုပဲရန်ကုန်မြို့ကဒုတဲ့ကြီးမားတဲ့ဒီမိုကရေစီထောက်ခံသူတွေဟာပြန်လည်ခုခံတွန်းလှန်နေကြပါတယ်။ပြီးကြတဲ့တောက်ကြနေကဆိုရင်လူအများဆုံးပါဝင်ခဲ့ကြပြီးတင်းချီတဲ့ဆန္ဒပြသူတွေဟာဒီမိုကရေစီရရွေးကောက်ထားတဲ့နိုဗယ်ဆုရှင်ဒေါအောင်ဆန်းစုကြည်ကိုအမှုတစ်ဆွဲဆိုလိုက်တာကိုစန့်ကျင်တဲ့အနေနဲ့ခြေတက်ဆန္ဒပြခဲ့ကြပါတယ်။နေကဘက်မှာပြည်သူတွေဟာအာဏာသိမ်းဗိုလ်ချုပ်တွေကိုစန့်ကျင်ဆန္ဒပြကြပြီးညဘက်မှာအင်အားကိုအသွင်တစ်မျိုးပြောင်းပြီးတုတ်ပြန်ကြပါတယ်။စစ်တပ်ရဲ့ရှစ်နိုင်နောက်ပိုင်းညမထွက်ရအမိတ်ကိုအကာအကွယ်ယူပြီးရဲတွေကိုရန်ကုန်မြို့ရဲ့လမ်းကျိုးလမ်းကြားတွေအထိတက်ပြန့်ထားပြီးအတိုက်ခံနိုင်ငံရေးသမားတွေတက်ကြွလှောက်ရှားသူတွေနဲ့စစ်တပ်ကိုအာခံသူအစိုးရဝန်ထမ်းတွေကိုဖမ်းဆီးထားတာပြီးခဲ့တဲ့ရက်ပိုင်းအတွင်းထောင်ခံန်းအထိရောက်ရှိလာပါတယ်။အခြားတစ်ဖက်မှာလည်းအာဏာသိမ်းကောင်းဆောင်မင်းအောင်လှိုင်ကပြီးခဲ့တဲ့အပတ်တောက်ကြနေ့မှာပြည်ထောင်စုနစ်ကိုကြိုဆိုသောအဖြစ်နိုင်ငံတော်ကအချင်းထောင်တွေကနေအချင်းသား2,300ကျော်ကိုပြန်လွှတ်ပေးခဲ့ပါတယ်။ရက်ကွက်လမ်းတော့တစ်ခုမှာကင်းစောက်နေတဲ့ရုပ်ရှင်ထုတ်လုပ်သူတူကတော့ဒါဟာစာအုပ်ဟောင်းကြီးတွေကအတိုင်ဖြစ်ပြီးအာနာသိန်းတဲ့အခါတိုင်းသူတို့ဒီအချိုးပဲချိုးရလို့ဆိုပါတယ်။အိမ်မီးရှို့ဖို့နဲ့ရေထဲကိုအစိတ်ခတ်ဖို့လူမိုက်တွေကိုရက်ကွက်တွေတက်ကိုပေးပို့ပြီးတော့ကျွန်တော်တို့ကိုကြောက်ရွံ့ပြီးအိမ်မရအောင်လုပ်နေတယ်လို့လည်းဆိုပါတယ်။1988နဲ့2009ခုနှစ်တွေကစစ်တပ်ကဖြိုခွဲမှုတွေကိုဘဝမှာကြုံတွေ့ခဲ့ရပြီးဒီနှစ်ချစ်သူများနေ့ရဲ့ညမှာတော့သူဟာတစ်သားကြောင်းတစ်ခုကိုကင်နာပြီးသူ့ရဲ့အိမ်ကြီးကပလက်ဖောင်းပေါ်မှာကင်းစောက်နေပါတယ်။ညမောင်နဲ့ဒုတ်တချောင်းနဲ့သူပါတွေလုံနေမိတယ်လေ။ဘာကြောင့်စစ်တပ်ကသူ့ကိုဒီလိုမျိုးလုပ်ဖို့တွန်းပို့ခဲ့တယ်လဲဆိုပြီးတော့လေသူ့ကိုသူမေးခွန်းနဲ့ထုတ်နေပါတယ်။ရဲတွေရောက်လာတဲ့အခါမှာတော့အိုးခွက်တွေကိုထူရိုက်အချက်ပေးကြတာမို့လမ်းတွေထဲလူတွေပြေးသွားပြီးအတိုက်ခံတွေကိုလည်းအချိန်မီလွတ်မြောက်သွားစေတယ်လို့ဆိုပါတယ်။တညမှာသူဟာတခြားရုပ်ရှင်သမား၈ယောက်အပါအဝင်လူ20-30လောက်ကိုသူ့ရဲ့မထင်မရှားစတူဒီယိုအခန်းလေးထဲမှာစုပြီးနေကင်းဆန္ဒပြပွဲတွေအတွက်နှီးပြအသစ်တွေချပါတယ်။ဒါကြောင့်နောက်တစ်ခွက်အဖြစ်ရန်ကုန်မြို့ရဲ့လမ်းနေပေါ်မှာကားတွေအစုလိုက်ပြုံလိုက်ပြက်ချင်းအဖြစ်ရဲကားတွေကိုယင်ကြောပိတ်ဆို့စေခဲ့ပါတယ်။စိုက်ကားသမားတွေတောင်ဒါမျိုးလုပ်ဖို့စည်င်းပေးကြတယ်လို့လည်းဆိုပါတယ်။ညာ7နှစ်လောက်မှာတော့တက်လက်ပိုင်းကုံကားမောင်းသူတူဟာလမ်းတော့ကအချက်ပေးစနစ်ရှိတဲ့နေရာကိုအလက်ကျကင်းတာဝန်ယူပါတယ်။မော်တော်ကားစတီးကွေတစ်ခုကိုတစ်ပင်မှာချိတ်ဆွဲထားပြီးရဲသူမဟုတ်ထောင်တွက်တွေရောက်လာရင်အဆိုပါကင်းသမားကစတီးကွေကိုရိုက်ပြီးအချက်ပေးမှာဖြစ်ပါတယ်။အခုအာနာသိန်းနာဟာ1988နဲ့ကွာတယ်လို့လည်းအမြင်ဖော်လို့သူကဆိုပါတယ်ခိုးလုံးကတရင်အချက်လက်အနေငယ်လောက်ပဲရကြပြီးအစုဖွဲ့တွေကလည်းတိတ်မတောက်တင်းဘူးလို့ဆိုပါတယ်အခုကမှတော့ Facebook သုံးတဲ့လူငယ်မျိုးဆက်ဖြစ်တဲ့ Generation Z လည်းရှိနေတာမို့သူတို့ကိုအားကိုးရမယ်သူတို့ကိုထောက်ခံရမယ်လို့ပြောဆိုသွားပါတယ် စတူဒီယိုလေးတဲကလူငယ်အနုပညာသမားတယောက်ကတော့စစ်အာဏာသိမ်းတာကိုစန့်ကျင်တဲ့အရက်သားတွေရဲ့အုံကြွမှုကြီးဖြစ်လာတာမို့မြန်မာဟာငကူအခြေအနေတုန်းကလိုစစ်တပ်ကနိုင်ငံရေးအခွင့်အထူးရယူထားတဲ့ဗိုလ်နေမြဲကြားနေမြဲအခြေအနေကိုဘယ်တော့မှပြန်ရောက်နိုင်တော့မှာမဟုတ်ပဲအဆုံးသတ်တိုက်ပွဲဝင်ဖို့ပဲရှိတော့တယ်လို့ပြောဆိုသွားတာကိုကိုးကားပြီးတော့ဆောင်းပါးမှဖော်ပြထားပါတယ်။အပြည့်စုံတော့ www.newyorker.com မှာဖတ်ရှုနိုင်ကြပါခင်ဗျာ
။ကမ္ဘာမီဒီယာတွေမှာဖော်ပြနေတဲ့မြန်မာပြည်ဆိုင်ရာသတင်းဆောင်ပါးတွေကိုမူရင်းအာမောင်မြပြက်ကိုအောင်မြတ်သူပြောပြသွားတာပါ။အခုကစာပြီးအပတ်စဉ်ခန္ဓာတွေကိုနားဆင်ရတော့မှာဖြစ်ပါတယ်။မြန်မာနိုင်ငံမှာဖေဖော်ဝါရီ1ရက်နေ့စစ်တပ်ကအာဏာသိမ်းလိုက်ပြီးနောက်ပိုင်းသတင်းမီဒီယာသမားတွေရဲ့လွတ်လပ်စွာသတင်းရယူခွင့်နဲ့သတင်းသမားတွေရဲ့လုံခြုံရေးတိတိတသားချင်းချောက်ခံလာရနေပြီးမြမသတင်းမီဒီယာကောင်စီဟာလည်းစစ်အုပ်ချုပ်ရေးကောင်စီရဲ့လက်ကင်တုပ်ဖြစ်လာမဲ့အလားအလာတွေတွေးလာနေရတယ်လို့မြမနိုင်ငံသတင်းမီဒီယာကောင်စီအဖွဲ့ဝင်အဖြစ်ကနေလောလောလတ်လတ်နှုတ်ထွက်လိုက်တဲ့သတင်းသမားမတ်ဝေမာတိတ်ကပြောပါတယ်အာဏာသိမ်းပြီးရပိုင်းအတွင်းမှာပဲအစိုးရသတင်းဌာနတွေကလွဲလို့တခြားရုပ်သံသတင်းဌာနတွေအတော်များများပိတ်ပင်ခံရတာကန့်သက်ခံရတာတွေရှိလာပြီးဆန္ဒပြပွဲတွေကိုသတင်းယူနေကြတဲ့သတင်းသမားတွေကိုလည်းဖမ်းဆီးရိုက်နှက်တာတွေချင်းချောက်တာတွေရှိလာပါတယ်ဒီပေါ်မှာသတင်းမီဒီယာကောင်စီအနေနဲ့တစုံတရာအကာအကွယ်ပေးနိုင်မဲ့အခြေအနေမှာမရှိသလိုလက်ရှိစစ်အုပ်ချုပ်ရေးကောင်စီနဲ့ပူးပေါင်းဆောင်ရွက်တာတွေမလုပ်ချင်တဲ့အတွက်ကောင်စီကနေနှုတ်ထွက်လိုက်ရတာဖြစ်တယ်လို့မတ်ဝေမာတင်ကပြောပါတယ်မတ်ဝေမာတင်ကိုဆက်သွယ်မေးမြန်းပြီးဒီသတင်းပတ်ရဲ့အမျိုးသမီးကန္တာမှာမက်ခင်ဖြူတွေကတင်ဆက်ထားပါတယ
There's a path we must choose sometimes Gotta stand up and fight sometimes
မဝိပါတည်းခုလိုခြေပေးမြင်မြန်ခွင့်ပေးတာကျေးဇူးများကြီးတင်ပါတယ်အခုဆိုရင်ဒါမြန်မာနိုင်ငံတဝက်မှာစစ်အုပ်ချုပ်ရေးကိုဆန့်ကျင်တဲ့လက်မော်ထွဲဆန္ဒပြပွဲပြီးတော့အားကောင်းလာနေတယ်လို့ဒီစစ်အုပ်ချုပ်မှုနဲ့ပူးပေါင်းဆောင်ရွက်တာတွေမလုပ်နိုင်ဘူးလို့ဆိုပြီးတော့ဒါအစိုးရဌာနတွေကဝန်ထမ်းတွေကလည်းအလုံမသွားဘဲနဲ့အာဏာဖီဆန်တဲ့ CDM လှုပ်ရှားမှုတွေပို့ပြီးတော့အားကောင်းလာနေတဲ့အချိန်ပေါ့နော်တစ်ချိန်တည်းမှာလည်းဒီမဝေမာတိန်တို့လိုသတင်းမီဒီယာသမားတွေထဲမှာဆိုရင်လည်းအာဏာသိမ်းတာကိုဆန့်ကျင်ကက်ကွက်မှုတွေကိုပြလာကြတာတွေရှိပါတယ်အခုဆိုရင်ဒါမြန်မာနိုင်ငံသတင်းမီဒီယာကောင်စီတွေကဆိုရင်ကောင်စီဝင်တချို့နှုတ်ထွက်တယ်လို့ကြားရတယ်မဝေမာတိန်ကိုယ်တိုင်လည်းဒီကောင်စီဝင်အဖြစ်ကနေပြီးတော့နှုတ်ထွက်စာတင်ထားတယ်လို့သိရပါတယ်ဆိုတော့အဲ့ဒီအခြေအနေလေးကိုအရင်ဆုံးနည်းနည်းလောက်ရှင်းပြပေးပါဥပမာဘလို့အခြေအနေတွေကြောင့်ဘာကြောင့်နှုတ်ထွက်ခဲ့တာပါလေ
ဟုတ်ထွက်တာကကျွန်တော်ကိုယ်တိုင်ကလည်းဒီပါနေအာနာသိန်းတော်ကိုလက်မခံမကြိုက်ဘူးနောက်တော့ဟိုကျွန်တော်တို့အနေနဲ့ဒီကောင်စီကဘာလုံးနိုင်မလဲပေါ့နော်ကောင်စီကဥပဒေအခွင့်အရေးကကျွန်တော်ဘာလုံးနိုင်မလဲဆိုတဲ့အမှားဟိုကြည့်တဲ့အခါမှာလည်းဟိုအရှိမှာတော့ကျွန်မရဲ့စိတ်မှာကသတင်းသမားတွေအကြေးများဖန်ဆီးခံရတာဒီနေ့ခံရရိုင်းနေခံရသတင်းသမားတွေအခွင့်အရေးတွေဆုံးချုံးတာအဲ့ဒါလည်းလက်ခွတ်တက်ထိပါလာရင်ကျမအနေနဲ့ကောင်စီရဲ့ဥပဒေရပေးထားတဲ့ပါဝါအရာကျမတို့ကလုံးပိုင်ခွဲနည်းနည်းရှိခဲ့ရဆိုတော့ကျမတို့ကအဲ့မှာဟိုအတွင်းစီးတဲ့အနေနဲ့ကျမတို့လုံးလို့ရမယ်ဆိုရည်ရကျွန်တော်ကစောင့်စောင့်ကြည့်နေတဲ့ပေါ့ဒါပေမဲ့ပေါ့လက်ရှိဒီအနာသိန်းအစိုးရကနေပြီးတော့ပြန်ကြားရေးစာပို့တယ်ကျမတို့ဒီပြည်မီဒီယာတွေကိုပေါ့ဒီစီးပွားဝတ်တွေထိန်းချောင်းပေးဖို့ဆိုတဲ့ဟာမျိုးစာပို့တာမျိုးရှိခဲ့တယ်နောက်တစ်ခုကဒီမင်းအောင်နိုင်ကနေပြီးတော့ဒီပြည်မီဒီယာကောင်စီကိုတော်မနိုင်အဖြစ်အနေနဲ့လို့အနေနဲ့ဟိုသဘောထားတယ်ပြီးရင်လည်းကောင်စီကနေတစ်ဆင့်တဲ့မီဒီယာသမားတွေရဲ့ကျင့်ဝတ်တွေကိုထိန်းချောင်းသွားမယ်ဆိုတဲ့ဟာမျိုးပြောတဲ့ဟာမှာသမားအနေနဲ့လက်မခံနိုင်ဘူးကောင်စီအနေနဲ့ရည်တည်ချက်ကစစ်ကြက်တကရည်တည်ဖို့လိုတယ်နောက်တော့တည်နှဲ့သမားတွေရဲ့ဘလို့အချက်တွေကိုပဲကျွန်တော်တို့ကလုပ်နေမယ်ဘလို့အရာတွေကိုကျွန်တော်ပေါ်ဆောင်ချက်မရှိဘူးဆိုတဲ့ဟာမျိုးနဲ့ကျွန်မကအကောင်စီရဲ့သဘောထားရည်တည်ချက်ကိုပြက်ပြက်တကသိတယ်အဲ့လိုအတွက်လည်းရှိရည်တည်မှာကျွန်မကောင်စီကိုကောင်စီရည်တည်ချက်ကဘာလဲဆိုတော့ကျွန်မစာနဲ့ကောင်စီကိုလည်းအကုန်လုံးမေးရတယ်ဒါပေမဲ့ဟိုအဲ့ပေါ်မှာတစုံတရာဖြေကြားတာမျိုးပေါ့နော်ဒီအများကြီးဖြေကြားတာမျိုးမရှိဘူးဆိုတော့ကောင်စီရည်တည်ချက်ကိုရှင်းလင်းမဖြစ်သေးဘူးလို့ကျွန်မအနေနဲ့လုံလောက်တဲ့ရည်တည်ချက်မျိုးမရှိဘူးလို့ကျွန်မနားလဲတယ်ဒါတော့ရှေ့ဆက်မှာလည်းတရင်သမားတွေရဲ့လုံခြုံရေးကိုဖြစ်စေသတင်းရိုက်ပိုင်ခွင့်နဲ့ပတ်သက်ပြီးဖြစ်စေရှေ့ဆက်မှာလည်းကျမတို့ကကောင်စီဝင်တဦးအနေနဲ့တော့ကျမတို့ကကုညီနိုင်ခွင့်အခွင့်အမ်းဆိုတာမရှိနိုင်ဘူးအဲ့ဒါကြောင့်မို့ကျမအများဆုံးအခုဒီလှုပ်ထွက်ဖို့ဆိုတာကျမအခုခက်ခဲကမှဆုံးဖြတ်လိုက်တာပေါ့နော်မ
ဆိုတော့မဝင်မတင်ရတော့အခုဒီကောင်စီကနေပြီးတော့နှုတ်ထွက်စာတင်ထားတယ်ဆိုတော့တခြားကို့လိုပဲအယူဆရှိပြီးတော့နှုတ်ထွက်သူတွေရောရှိပါသလားရှင့်ပြီးတော့ဒီပုတ်ထူးနေတုန်းကလည်းဒီသတင်းမီဒီယာကောင်စီမှာစုံညီစည်းဝေးလုပ်တယ်လို့ကြားရပါတယ်ဒီစည်းဝေးကရောအခုကိစ္စနဲ့ဆိုင်ပါသလားမဝေမာတင်ရောဒီစည်းဝေးကိုတက်ဖြစ်ခဲ့ပါလားရှင
့်တက်တယ်အမဟိုဟာစုံညီအစည်းအဝေးပေါ့စုံညီအရေးပေါ့အစည်းအဝေးလုပ်တယ်လုတ်ပြီးတော့အဓိကတော့ဟိုပါဘောဒီကောင်စီဝင်တွေအားလုံးရဲ့သဘောထားမိရယ်ပေါ့နော်တူချင်းသဘောထားပေါ့နော်အဲ့ဒီမှာတော့အပြန်အလှန်တူချင်းဘာကြောင့်ရှိတဲ့နဲ့ဘာကြောင့် ထမယ်ဆိုတဲ့ဟာကြီးပေါ့နော်တူချင်းပြောကြရဲပေါ့ပြောကြရဲနဲ့အားလုံးရဲ့သဘောထားရယူပြီးတော့တချို့လဲစက်ပြီးကောင်းစီမှာရှိနေမဲ့သူရှိမယ်အဲအမှထွက်လိုက်တဲ့လူတွေလည်းရှိတယ်ပေါ့နော်ဟိုတစုံတစ်ခုထပ်ပြီးတော့အဲ့ဒါအပေါ်မှာဆုံးဖြတ်တာပါညာတော့မရှိအဲ့ထဲမှာတော့ဟိုဒီစီဝေးမှာတော့ထွက်ကြမယ်ဆိုတဲ့ဟာလို့အားဖြင့်တရားဝင်ပြောကြရဲပေါ့နော်ပြောကြရဲအမှစုစုပေါင်းတော့အခုဒီမှာဒီကတော့ဒီ14ယောက်ပေါ့နော်ထွက်လိုက်တာပေါ့နော်
နောက်အဖြစ်ထွက်မယ်ပြောကြတယ်ဆိုတော့ဒီနောက်ပိုင်းတရားဝင်ထွက်စာတင်တဲ့အပိုင်းတော့ရှိအောင်ပါပေါ့နော
်အခုလောလောဆယ်ဒီနေ့ချင်းကျွန်မတိကြတော့၅ဦးရှိတယ်ပေါ့နော်ဓာတ်ရိုက်သူရဲ့ဟိုအဖွဲ့စည်းပေါ့နော်အောက်စီယုံအဖွဲ့ကိုဟိုတခြားနည်းလမ်းတွေနဲ့ပြေပူတာမျိုးရှိရဲ့မရှိကြတော့ကျွန်မသိခါအဲ့ဒါမသိကျွန်မသိခါတော့လောလောဆယ်တရားဝင်စာနဲ့ဟိုအကြောင်းကြားပြီးပြေပူထားတော့၅ဦးရှိတယ်ပေါ့နော
်ဒါကတရားဝင်စာတင်ထားတဲ့သူတွေပေါ့နော်ဆိုတော့ဆလောကပြောတဲ့ဒီနှုတ်အဖြစ်နှုတ်ထွက်မယ်လို့ပြောထားတဲ့သူတွေအရေးထွက်ရဆိုရင်ကတော့ဒါကကောင်းစီဝင်အများစုနှုတ်ထွက်တဲ့သဘောပေါ့နော်
အဲစုစုပေါင်းကျွန်တော်က26ယောက်ပေါ့နော်30မှာကြပြာအစုခွဲကတယောက်ကအစားတွေကမပါဘူးနောက်တယောက်ကမတ်တူစာပေါ့နော်မတ်တူစာထွက်သွားပြီးပြီအရင်နဲ့သူထွက်သွားပြီးပြီဆိုတော့28ယောက်ကျန်တယ်28ယောက်ကအနောက်တော့ဟိုသေဆုံးသွားတဲ့2ယောက်ရှိပေါ့နော်ဒေါက်တာမြင့်မောင်မောင်နဲ့ကောက်စီဝင်နဲ့နောက်တော့အခက်ဦးဝန်းကြီးရှိတယ်ဆိုတော့အဲ့ဒါဆိုစုစုပေါင်းကျန်တာ26ယောက်ပေါ့26ယောက်မှာအခုပေါ့ထွက်မယ်ဆိုပြီးတော့ဒီလောက်အားဖြင့်ဒီမှာဆင်းနေကြတယ်ဟိုတချို့လဲစာတွေတင်ပြီးပေါ့နော်အဲ့ဟာကအခု14ယောက်လောက်ရှိတယ်ဆိုတော့အဲ့မှာလေမြန်မာလေးဆိုကျန်တဲ့ဟာတော့ဒီမှာထနေဟို12ယောက်လောက်ပေါ့ကျန်တဲ့လူတွေကတချို့အစည်းအဝေးလဲဒီနေ့မပါကြဘူးပေါ့နော်တချို့လူတွေမပါကြတော့အဲ့လူတွေတဘောထားတော့ဒီနေ့မှမဆွေးနွေးဖြစ်ဘူးပေါ့ဟုတ်အများစုကတော့လက်ရှိဒီအာနာဘိန်းကောင်စီနဲ့ပေါ့နော်ဆက်ပြီးတော့မလုံချင်တာသတင်းသမားတွေရဲ့အခွင့်အရေးကိုဆက်ပြီးတော့လုံနိုင်မဲ့အမျိုးပေါ့နော်မမြင်တော့တဲ့အတွက်ဆက်ပြီးမလုံနိုင်တော့ဘူးဆိုလို့ပြောထွက်တယ်ပေါ့နော်
ဒီလိုနှုတ်ထွက်တဲ့သူတွေရှိသလိုဆက်ပြီးတော့ကြံနေတဲ့သူတွေကလည်းရှိရဲဆိုတော့ဒီသတင်းမီဒီယာကောင်စီအနေနဲ့ဘယ်လိုပုံစံနဲ့ဆက်ပြီးတော့ရှိသွားမှာလဲရှင့်ဆက်ရှိနေတဲ့သူတွေရဲ့သဘောထားကရောဘယ်လိုရှိပါလဲ
ဟိုတချို့ဆွေးနွေးတဲ့နေရာမှာတော့ဒီအဖွဲ့အစည်းကရှိနေတယ်ဘာဖြစ်လို့ရှိဆက်ပြီးရှိတယ်လဲဆိုတော့ဒီသတင်းသမားတွေအခွင့်အရေးဖြစ်စေသတင်းသမားတွေကိုအကောက်အွယ်ပေးဖို့ဖြစ်စေဒီဖွဲ့ကဆက်ပြီးတော့တွားနေဖို့လိုတယ်အဒီပေါ့အတွင်းစည်းကနေပြီးတော့ဟိုကိုလိုချင်တဲ့ဟာကိုတောင်းဆိုနေဖို့လိုတယ်ဆိုတဲ့ဟာမျိုးယူတီချက်မျိုးနဲ့ဆွေးနွေးနေတဲ့လူတွေလည်းရှိတယ်အဲ့လိုမျိုးဟာမျိုးဟိုကျွန်တော်တို့အနေနဲ့ဒါဆက်ပြီးတော့တွားနိုင်တဲ့အနေအထားမျိုးပါမှမျှော်လင့်စရာပါမှမရှိဘူးမရှိတဲ့အတွက်ကျွန်တော်တို့ထွက်မယ်ကျမတို့အစ်မရဲ့ထွက်မယ်ဆိုတဲ့ဆုံးဖြတ်ချက်ကအဲ့ဒါမှဆက်ပြီးကြောင်းလဲမှာမဟုတ်ဘူးအဲ့ဒါတမကျန်တဲ့လူတွေကတော့ကျန်တဲ့တူးချင်းစီရဲ့သဘောထားဆုံးဖြတ်ချက်အတိုင်းပဲဟောဖြစ်ပါဆိုပြီးကျမတို့ပြောတယ်ပေါ့တချို့အရင်တော့ဒီအခွဲတစ်ခုလုံးကိုဟိုထွက်တာမျိုးဟောပေါ့လက်မခံဘူးဆိုတဲ့အစွန်းနဲ့ချက်မျိုးလည်းရှိတယ်ဒါပေမဲ့ကျမတို့ကဒါကျမတို့ရဲ့ဟောတူးချင်းစီရဲ့ဆုံးဖြတ်ချက်ဖြစ်တယ်အဲ့ဒါကိုလေးစားပြီးတော့ကျမတို့ကတော့ဥပဒေအရလည်းဒါပေးထားပြီးသားကျမတို့ထွက်ခွင့်ရှိတယ်ဘယ်သူမှဒီအပေါ်မှာမထွက်ပါနဲ့လို့တားပိုင်ခွင့်လည်းမရှိဘူးပေါ့တော့ဥပဒေအရပေးထားပြီးသားဖြစ်တယ်ဆိုတော့အဲ့ရက်ဒီကျန်တဲ့ကျမတို့ကကျမတို့အဲ့ဒါပြောပြီးထွက်တယ်ပေါ့နော်
ဒီတိုင်းဆိုရင်ဒီကောင်စီဝင်အများစုကလည်းထွက်မယ်လို့ပြောထားကြတယ်ဆိုတဲ့အခါကျတော့ဒီကောင်စီအနေနဲ့ရှေ့ဆက်ဘယ်လိုရှိသွားမယ်အခြေအနေပါလဲရှင
့်ကောင်စီမှာကလက်ရှိမှာကျမတို့ကဥပဒေအရာကောအခုလက်ရှိမှာအာဏာသိမ်းကောင်စီကနေဥပဒေတွေကိုစိတ်ကြိုက်လို့တလို့ရင်းနဲ့လူတို့ပြဋ္ဌာန်းနိုင်တဲ့ပယ်ဖြတ်နိုင်တဲ့အာဏာလဲသူ့မှာရှိပြီးသားဖြစ်တဲ့အတွက်အခုလက်ရှိပေါ့နော်ဒီမပြည့်စုံလို့ပြောတဲ့ဗတိမီဒီယာဥပဒေအောင်ပြင်ဆင်လာနိုင်တယ်အဲကြတော့အခုကောင်စီကအခုအများစုထွက်တယ်ရှိနေတဲ့လူဦးရေနဲ့ဒီနောက်ထပ်အခုကြံမာကတော်တော်ကြီးနည်းတယ်နည်းနေဆိုတော့ကျမတို့ဥပဒေအရဆိုရင်ကောင်စီဝင်15ဦးအောက်ရောက်သွားပြီဆိုရင်တော့တစ်နှစ်လအတွင်းမှာပြန်ရွေးချယ်ရမယ်ပေါ့နော်ဟိုဖြစ်လာနိုင်တာကအတူညာကျမတို့အခုလိုမျိုးဒီ14ယောက်လုံးမှာထပ်မယ်ဆိုရင်တကယ်ကြံမာက12ယောက်ပဲလောလောဆယ်ရှိမယ်ပေါ့နော်12ယောက်ပဲရှိမယ်ဆိုရင်ဥပဒေလက်ရှိဥပဒေအရဆိုရင်တော့ဒီဟာကိုပြန်ပြီးတွင်ရွေးကောက်တင်ရောက်မယ်အနေအထားမျိုးရှိရဲ့ဆိုတော့အဲ့ဒါမျိုးဆိုရင်ကျမတို့ကဟိုထပ်ပြီးဥပဒေကြီးပြန်ပြီးပြင်ဆင်လာနိုင်တဲ့အနေအထားမျိုးလည်းကျမတို့တွေ့ရတယ်အဲ့လိုမျိုးဆိုရင်လိုတလို့ပြင်ဆင်လာရင်ကောင်စီကလည်းနောက်ထပ်တခြားလူတွေလည်းထပ်ရောက်လာနိုင်တယ်တခြားလူတွေဆိုတော့ကျမတို့တကယ်သတင်းသမားတွေရဲ့အခွင့်အရေးတွေသတင်းသမားတွေရဲ့ဟိုလုံခြုံမှုတွေအကောက်အွယ်ပေးနိုင်တဲ့လူတွေဟုတ်ချင်မှလည်းဟုတ်နိုင်မယ်အဲ့လိုမျိုးလူတွေထပ်ရောက်လာပြီဆိုတော့ဟိုသိကြတယ်ဟိုကျမတို့ကောင်စီကလက်ရှိအာဏာသိမ်းကောင်စီရဲ့ဟိုလက်ကင်တုပ်ကိုဒါမှမဟုတ်အာဏာသိမ်းကောင်စီကအကောက်တည်းဖော်စီခြင်းနဲ့ဟာမျိုးတွေဖြစ်လာမယ်လက်ရှိဥပဒေကလည်းမပြည့်စုံဘူးဒါပေမဲ့အဲ့ထက်ပိုပြီးဆိုးရွားတဲ့ဥပဒေဖြစ်လာမယ်ဆိုတော့ကောင်စီကဘာမှတရင်သမားတွေအခွင့်အရေးတို့တရင်သမားတွေကာကွယ်စောင့်ရှောက်ခွင့်တို့ဘာမှလုပ်နိုင်မယ်အနေအထားမျိုးကိုမတွေ့ရတော့ဘူးပေါ့နော်ရှေ့ဆောင်မှာအဲ့လိုမျိုးပဲဆက်ရှိတာနိုင်တဲ့အနေအထားမျိုးကိုတွေ့နေရတယ်ပေါ့
ဆိုတော့ဒီစိတ်အုပ်ချုပ်မှုဒါဆက်ရှိနေမယ်ဆိုရင်တော့ဒီရှေ့လျှောက်သတင်းမီဒီယာတွေရဲ့လွတ်လပ်ခွင့်သတင်းသမားတွေရဲ့လုံခြုံရေးနဲ့ပတ်သက်လို့ပေါ့နော်ဘယ်လောက်ထိများဆိုးလာနိုင်ပွဲရှိနေပါလဲ
ဒီကျမတို့အခုမြေကြီးလားအခြေအနေပဲကြည့်ကြည့်ဟိုမန်လေးအခြေအနေပဲကြည့်ကြည့်အခုတောင်လျှောက်ဖြစ်နေတဲ့အခြေအနေမှာသတင်းသမားတွေရိုက်လက်တယ်ဖန်ဆီးတယ်ရှေ့ ရှိတယ်တော့တချို့မီဒီယာတွေအင်းနေကိုရှာဖွေတာအဲမော်နောက်ဆက်တာတွေရှိတယ်တချို့ဆိုမီဒီယာတမားတွေအေးပေါ့နော်ခပ်ပြီးတိတ်ဆောင်နေရရှိရဆိုအခုလက်ရှိအခြေအနေမျိုးကြည့်ချင်းအဖြစ်ပေးကြတာတော့မီဒီယာတွေဒီထက်ပိုဖြစ်နေမှာဆိုတာဒါမျက်နှာထင်လာရှိနေပြီအခုလက်ရှိသူတို့ပြထမ်းလိုက်တဲ့ပြင်ဆင်လိုက်တဲ့ဥပဒေတွေကမီဒီယာတမားတွေတိုင်းရိုက်ထိပြီးမီဒီယာတမားတွေရဲ့လွတ်လပ်စွာသတင်းရေးသားခွင့်လွတ်လပ်စွာသတင်းဖော်ပြခွင့်တွေပေါ်မှာလုံးဝတန်တတ်ထားပြီးချုံနှောင်ထားပြီးဒါရင်နဲ့အခုမဟုတ်တခုကျမတို့ဒရယ်မီဒီယာတမားတွေပေါ်ပြရတယ်အချိန်မီတရားစွဲခံနိုင်ရနိုင်တယ်ဖန်စီခံရနိုင်တယ်အနေအထားမျိုးရှိတယ်ဆိုတော့ရှေ့ဆောင်မှာဒရယ်လွတ်လပ်ခွင့်ဆိုတာပို့ပြီးတော့တဖြည်းဖြည်းတည်းဟိုပို့ပြီးရောနေသွားဖို့ပဲကျမအလားလားမြင်တယ်အဲဒီများစီအခုလက်ရှိအနာဂတ်ကောင်စီကမရှိတော့ဘဲနဲ့နောက်ထပ်ဒီမိုကရေစီအစိုးရဖြစ်လာရင်တော့မပြောတတ်ဘူးဒီသူကာလမှာတော့ဒရယ်တမားတွေကဖိနှိပ်ခံရမယ်ဖန်စီခံရမယ်ဒရယ်မီဒီယာတွေအပိတ်ခံရမယ်ချိန်ချောက်ခံရမယ်ဒီမျိုးစုံလည်းတရားစွဲခံရမယ်ဆိုတာဒါဒီအလားအလာတွေကလုံးဝသုံးသပ်လို့ရတဲ့အခြေအနေမျိုးဖြစ်နေပြီပေါ့နော
်ဟုတ်ကဲ့ပါမဝင်ပါတင်ပြီးပြန်ရိုက်ချင်ပါသေ
းတယ
်အမျိုးသမီးကန္တာကိုနားဆင်ခဲ့ရတာပါခင်ဗျာအခုတခါတော့တူတာဆုံလင်အမေရိကန်တခွင်အစီအစဉ်ဖြစ်ပါတယ်သမရဂျိုးဘိုင်ဒန်ရဲ့လူဝင်မှုကြီးကြပ်ရေးမူဝါဒအပြောင်းလဲအကောင့်တဲပေါ်လာမဲ့အခြေအနေသမရဟောင်းဒေါ်နယ်ထရမ့်ရဲ့အနာဂတ်နိုင်ငံရေးအခမ်းအကဏ္ဍအစတာတွေကိုကိုအောင်ကစူးစိတင်ပြထားပါတယ
်ဒုက္ခသည်နဲ့ပတ်သက်ပြီးတော့ပြောင်းလဲတဲ့မူဝါဒကန့်ဆွဲထားတဲ့ဒီမိုကရက်သမရဂျိုးဘိုင်ဒန်အာဏာရပြီဆိုတာနဲ့ကမ္ဘာတဝန်းကဒုက္ခသည်တွေဖို့အမေရိကန်ပြည်အောင်စုမှာအခြေချနေထိုင်နိုင်ဖို့လမ်းပွင့်လာပါတယ်ဆိုမာလီယာနိုင်ငံသားအီဘရာဟန်ဟာစစ်ပွဲပြိပခါတွေဖြစ်ပွားနေတဲ့မိုဂါဒီရှုမြို့တော်ကနေ2004ခုနှစ်မှာထွက်ပြေးခဲ့ပြီးတော့ဒုက္ခသည်ဖြစ်လာတာပါ2019ခုနှစ်အစောပိုင်းမှာတော့သူနဲ့မိသားစုဟာအမေရိကမှာအခြေချနေထိုင်ဖို့အခွင့်အရေးရရှိခဲ့ပါတယ်ကန်ဆိုးမိုးမောင်ကြခဲ့တာကတော့အဲ့ဒီအချိန်မှာသမ္မတဒေါ်နယ်ထရမ့်မှာဆိုမာလီယာလိုမွတ်စလင်နိုင်ငံတချို့ကသူတွေအမေရိကန်ပြည်ထောင်စုကိုလာရောက်ခွင့်ပိတ်ပင်လိုက်တာပါအဗ်ဒါရီဇက်နော်အီဘရာဟမ်ကအခုလိုပြောပါတယ်
ခန္ဓာနခုလေးနီချပ်ကီ
အင်တာဗျူးဖြစ်ဆိုတာအောင်မြင်ခဲ့သလိုကျမ်းမာရေးနဲ့တခြားစစ်ဆေးတဲ့ကိစ္စအားလုံးပြီးစီးချိန်ကျမ်းမာအရင်သမရကခီးတော်လာခွင့်ပိတ်ပင်လိုက်တာကြောင့်ဒီမှာ၄နှစ်လောက်အချိန်ကုန်သွားပါတယ်အဲ့ဒီမတိုင်ခင်ကဒီမှာနေတာ၁၀နှစ်လောက်ရှိပြီဆိုတော့မကြခင်အခြေချနေထိုင်ခွင့်ရမယ်လို့ပဲမျှော်လင့်မိပါတယ်လို့သူကပြောပါတယ်အခုခါမှာတော့သမ္မတဂျိုးဘိုင်ဒန်ကခီးတော်လာခွင့်တားမြစ်ချက်ပြန်ရုပ်သိမ်းလိုက်တယ်လို့ဒုက္ခသည်လက်ခံဖို့မူဝါဒတွေလည်းပြန်ပြောင်းလဲလိုက်ပါတယ်အော်တိုဘာလကစလို့တနည်းကိုဒုက္ခသည်တသိန်း2000ခွဲလက်ခံသွားမှာဖြစ်ပြီးအရင်သမ္မတထရမ့်လက်ထက်ကတော့1000ခွဲသာလက်ခံခဲ့တာပါသမ္မတဂျိုးဘိုင်ဒန်ကထိခိုက်ခဲ့တဲ့ဒဏ္ဍာရီချက်တွေကိုပြန်ကုစားဖို့အချိန်ယူရမယ်လို့လည်းပြောထားတာပါဒါအပြင်ကာယောဂါကာလဖြစ်တာကြောင့်အခက်အခဲတချို့ရရှိနေမှာဖြစ်ကြောင်းသုံးသပ်သူတွေကထောက်ပြကြပါရယ် UNHCR ကုလသမဂ္ဂဒုက္ခသည်များဆိုင်ရာပြည်လည်နေရာချထားရေးအဖွဲ့ပြောခွင့်ရခရစ္စတိုဖာဘိုယန်ကအခုလိုပြောပါရယ်
There will be a number of challenges including on the funding
ဝန်ထမ်းနာရေးရမုံငွေချမှတ်ရေးစတာတွေကိုဆောင်ရွက်ရမယ်အပြင်ဒါတွေပြီးမြောက်အောင်လုပ်လည်ပတ်နေအောင်လုပ်ရပါမယ်အကြီးမားဆုံးအခက်အခဲဒါမှမဟုတ်အကြီးမားဆုံးအခက်အခဲတစ်ခုလည်းဖြစ်အမေရိကန်အစိုးရအဖွဲ့ကထေချာစောင့်ကြည့်နေတဲ့ကိစ္စကတော့ကိုဗစ်ကရောဂါပါလို့သူကပြောသွားတာပါအမေရိကမှာလာရောက်ချေချနေထိုင်မဲ့သူတွေနဲ့ပတ်သက်ပြီးတော့အဓိကစိုးရိမ်တာကတော့လုံခြုံရေးအပိုင်းမှာဒါပေမဲ့လည်းဒီလိုစိုးရိမ်ကြကြမှုတွေဟာကြိုးကြောင်းမစီလျော်ဘူးလို့ဆိုရတယ်ဒုက္ခသည်နေရာချထားရေးအဖွဲ့ The Lutheran Immigration and Refugee Service အကြီးအကဲ Chris Omara က
There is this claim which isn't actually true
ဒုက္ခသည်ဟာရာဇဝတ်မှုကျူးလွန်သူတွေအကြမ်းဖက်သမားတွေလို့ဆွဆွဲပြောဆိုနေတာတွေကမမှန်ပါဘူးအမှန်ကတော့သူတို့တွေဟာအမေရိကမှာမွေးတဲ့သူတွေထက်တောင်းပြစ်မှုကျူးလွန်မဲ့အခြေအနေနေပါပါတယ်လို့သူကပြောပါတယ်ဒါပေမဲ့ထရမ့်ရဲ့မူဝါဒကိုထောက်ခံသူတွေကတော့အမေရိကန်ပြည်ထောင်စုအပေါ်အနေရမပြုနိုင်ဖို့ဒုက္ခသည်တွေကိုပိုဆစ်ဆဲတဲ့လို့ဆိုပါရယ်မူဝါဒရေးအကြံပေးအဖွဲ့ Heritage Foundation ကနိုင်ငံရေးသုံးသပ်သူ Laura Reese ကအခုလိုပြောပါရယ်
there was a review of the vetting program at the beginning of the
term ဆိုရလက်ထက်အစာပိုင်းကကျင့်သုံးခဲ့တဲ့စုံစမ်းစစ်ဆေးဆိုင်ရာအစီအစဉ်တစ်ခုကိုနှစ်ကာလတချို့ခြားပြီးတော့ကျင့်သုံးမှုလိုပါတယ်။သူချမှတ်ထားတယ်ဆိုတာနဲ့ပဲလေးလူရှုဖို့မသင့်တော့ပါဘူးလို့သူကပြောပါတယ်။ဒီလိုချိန်နေအောင်ပါပဲ။အီဗာဟန်လူဒုက္ခသည်တွေကတော့မရေရာတဲ့အနာဂတ်နဲ့နေထိုင်နေရတဲ့ဘဝမှာအပြောင်းလဲဖြစ်လာဖို့လိုလားနေပြီးဒုက္ခသည်ကူညီရေးအဖွဲ့တွေကလည်းဒုက္ခသည်ပြည်လည်နေရခြားထားရေးအတွက်စတင်ပြင်ဆင်နေကြပြီဖြစ်ကြောင်းပြောပါရခင်ဗျာ။ နယူးဂျာစီပြည်နယ်အတ္လန်တစ်စီးတီးမှာတစ်ချိန်လုံးကကျော်ကြာခဲ့တဲ့ Trump Plaza ဟိုတယ်နဲ့ကာစီနိုအဆောက်အုံကိုဗုဒ္ဓဟူးနေ့ကဖြိုချလိုက်ပါတယ် Trump စီးပွားရေး Empire ထဲမှာတစ်ချိန်ကခဏတာလူကြိုက်များခဲ့တဲ့ကာစီနိုလုပ်ငန်းဟာ2014ခုနှစ်ပြည်လဲရချိန်မှာတော့တိတ်နာမည်မကောင်းလှပါဘူးစီးပွားရေးလုပ်ငန်းဘက်မှာအခုလိုအခြေအနေတွေရင်ဆိုင်နေရပေမဲ့လည်း Donald Trump ရဲ့နိုင်ငံရေးခံကဏ္ဍကတော့ဆက်ပြီးတော့ရှင်သန်နေသေးပါအင်္ဂါနေ့ရုံက Republican Party တွင်ဩဇာကြီးမတဲ့အထက်လွှတ်တော်အမတ် Mitch McConnell ကိုသူကဝေဖန်တိုက်ခိုက်ပါတယ်။ဇန်နဝါရီ6ရက်လွှတ်တော်ဝင်စည်းခဲ့တဲ့ PN နဲ့ပတ်သက်လို့ McConnell က Trump ကိုပြစ်တင်ဝေဖန်ခဲ့ဘူးပါတယ်။ Mitch McConnell က
President Trump is practically and morally
Donald Trump မှာကျင့်ဝတ်အရာရောလက်တွေ့ကျကျပါဒီလိုဖြစ်အောင်လှုံ့ဆော်ရကြောင်းတာဝန်ခံရပါမယ်လို့သူကပြောသွားတာပါ။ပါတီကောင်းဆောင်တွေအခုလိုသဘောထားမတိုက်ဆိုင်တာကြောင့်မက်ကောနဲကိုထောက်ခံသူအထက်လွှတ်တော်အမတ်တွေအနေနဲ့လာမယ့်ရွေးကောက်ပွဲမှာအနိုင်ရလိမ့်မှာမဟုတ်ဘူးဆိုပြီးတော့ထရမ့်ကညင်ညာချက်ထုတ်ချင်းချောက်ခဲ့ပါတယ်ပါတီကိုယ်စားလှယ်တွေနဲ့ရှင်ပြန်ရွေးခံမဲ့လက်ရဆုံးသမားတွေကိုသူထောက်ခံမယ်ဆိုပြီးတော့လည်းပြောခဲ့ပါတယ်ထရမ့်ရဲ့အကြံပေးဂျေဆင်မီလာကအခုလိုပြောပါတယ်
ဒီကရွေးချယ်ကတော့တမရနိုင်ငံရေးခန့်ခန့်တမှာတက်တက်ချွတ်ချွတ်ပါဝင်နေစေဖြစ်ပြီးအမေရိကန်ကသာပထမဆုံးတဲ့သူ့ရဲ့ကြွေးကြော်တဲ့အပေါ်အထောက်ပံ့ပေးမယ်သူတွေကိုစုစည်းနေရဆိုတော့တမရထရမ့်ကိုထောက်ခံပေးခဲ့ရတဲ့85%ရှိတဲ့လူထုအနေနဲ့သိဖို့ပ
ါထရမ့်ဘော်တရားစွဲဆိုတော်ကိုထောက်ခံတဲ့အထက်လွှတ်တော် Republican အမတ်9ယောက်ဟာလည်းပြစ်တင်ဝေဖန်မှုတွေနဲ့ရင်ဆိုင်နေရပြီးတော့ပါတီကလည်းသူတို့ပေါ်ရှုံချခဲ့ပါတယ် Republican Accountability Project ညွှန်ကြားမှု Olivia Troy က
The Republican Party is a party of Trump. And unfortunately, you have the
Republican Party ဟာ Trump Party ဖြစ်နေပါပြီ။ကံမကောင်းအကြောင်းမလားဆိုတော့လည်းအလဲအလဲသဘောထားကင်ဆယ်သူတွေလက်ရဇွန်သမားတွေရှိနေတာကြောင့်အခုအခါမှာဘသူကိုထောက်ခံမလဲဆိုတာစဉ်းစားကြက်နေတဲ့အချိန်မှလို့သူကပြောသွားတာပါ။ Letlock ကောက်ယူတဲ့စစ်တမ်းတစ်ခုမှာတော့ Republican 85ရာခိုင်နှုန်းက Trump ဟာနိုင်ငံရေးခန့်ကဏ္ဍမှာဦးဆောင်မှုနေရာကနေပါဝင်တာကိုမြင်တွေ့လိုကြတယ်လို့ဆိုပါတယ်
။ We love you.We will be back in some form.
Trump ကတော့နိုင်ငံရေးမှာပြန်ပါလာဖို့ပြောထားပြီးသားပါ။ဒါပေမဲ့လည်း Congress လွှတ်တော်ကိုဝင်စီးခဲ့တဲ့ဖြစ်အပါအဝင်အငင်းပွားပွဲတန်တရားရှိစရာအခွန်ကိစ္စရက်တွေအာမခံလေးလည်မှုတွေရှိနေတာကြောင့်သူ့နိုင်ငံရေးအခန်းကဏ္ဍအနာဂတ်မှာဘယ်လိုရှိလာနိုင်မလဲဆိုတာကတော့စောင့်ကြည့်ရမှာပါခင်ဗျာ။ရုပ်မြင်သံကြားအစီအစဉ်တွေထုတ်လွှင့်ခဲ့ပြီးတဲ့ American သမ္မတဟောင်း Donald Trump သူအနာရလာပြီးတဲ့နောက်ပိုင်းကာလတွေမှာနိုင်ငံရေးနဲ့ဖျော်ဖြေရေးအကြချာနာမှုဟာသိပ်မရှိတော့သလောက်ဖြစ်လာပါဗျ။ဖျော်ဖြေရေးကဏ္ဍတွေမှာလည်းနိုင်ငံရေးရာကိစ္စရပ်တွေပါဝင်လာပြီးတော့ American လူထုဟာကိုယ်နိုင်ငံရေးအယူဆနဲ့ကဲ့ညီတာတွေကိုပဲရွေးချယ်ကြည့်ရှုလာကြတာပါ။နိုင်ငံ Hayden Page တို့ညီကိုနှစ်ဦးဟာမိုင်းနှာထောင်နီးပါးအကွာမှာနေကြပြီးတော့အဝေးမှာကြောင်းတက်နေတဲ့နေအိမ်ပြန်ရောက်လာတဲ့အခါမှာတော့ညီကိုနှစ်ယောက်ကြာနိုင်ငံရေးအမြင်ဟာအတော်လေးကွာခြားနေတာကိုတွေ့လိုက်ရပါတယ်။ Hayden ဟာ Texas နည်းပညာကုမ္ပဏီတစ်ခုမှာမန်နေဂျာပါ
။ We got into an argument about politics.
နိုင်ငံရေးနဲ့ပတ်သက်ပြီးတော့အကြီးအကျယ်ညှိကုံကြပါတယ်။အဲ့ဒီအချိန်မှာတိလိုက်တာက "तू ဟာကျွန်တော်တို့လိုမဟုတ်ဘူး"ဆိုတာပါလို့ပြောသွားတာပါ။နိုင်ငံရေးရပြင်းပြင်းထန်ထန်သဘောထားတွေကွဲလွဲမှုကနေလူတွေရဲ့စိတ်ပန်းဖြစ်စရာနားဆင်ကြည့်ရှုလို့ရတဲ့အစီအစဉ်လေးပေါ်မှာလည်းသက်ရောက်မှုရှိလာတာပါ။ဒီမိုကရက်တူဖြစ်တဲ့ Nate ကတချင်းနားထောင်တဲ့အခါမှာတော့သူ့စိတ်သဘောထားနဲ့ကဲ့ညီတဲ့အကြောင်းအရာတွေပါဝင်တာတွေကိုပဲရွေးချယ်နားထောင်တယ်လို့ဆိုပါရယ
် I don't necessarily seek out artists because of their political leaning but I
will ညာရှင်တွေမှာဘလို့နိုင်ငံရေးယူဆတွေရှိတယ်ဆိုတာကိုလိုက်ကြည့်မနေပေမဲ့ကိုနားထောင်တဲ့တချင်းမှာဘလို့သတင်းစကားမျိုးနိုင်ငံရေးယူဆမျိုးပါဝင်နေဆိုတာကိုတော့သတိထားကြည့်မိပါတယ်လို့သူကပြောသွားတာပါHollywood ကထုတ်လွှင်တဲ့ရုပ်မြင်သံကြားအစီအစဉ်တွေမှာလည်းနိုင်ငံရေးအခြေခံအကြောင်းအရာတွေထည့်သွင်းထားတာကိုတွေ့ရမှာပါ။ဒါပြင်အားကစားကဏ္ဍမှာဆိုရင်လည်းနိုင်ငံရေးတွေရုံထောက်ပါဝင်နေတာပါ။နိုင်ငံရေးနဲ့ပတ်သက်လို့သဘောထားကွဲလွဲမှုတွေအကြောင်းတချို့ကလည်းနိုင်ငံရေးနဲ့ပတ်သက်ပြီးတော့စိတ်ကုန်နေလို့ပြောကြပေမဲ့သူတို့ရွေးချယ်ကြည့်ရှုတဲ့အစီအစဉ်တွေကနေကိုယ့်ရည်တည်ချက်အပေါ်အခိုင်အမာဆက်ရည်တည်ဖို့အားဖြစ်စေတာကိုတွေ့ရတယ်လို့လည်းလေ့လာသူတွေကထောက်ပြပြောဆိုပါရခင်ဗျာ။
သူရဆောင်လင်အမေရိကန်တခွင်အစီအစဉ်ကိုနားဆင်ခဲ့ရတာပါအခုတော့ကိုဗစ်ကာကွယ်ဆေး၅မျိုးအကြောင်းနဲ့ပတ်သက်လို့အနုဇီဝဗေဒပညာရှင်မက်ခင်ဇာဝင်းပြည့်ကိုမေးမြန်းပြီးသိပ္ပံနဲ့နည်းပညာကဏ္ဍမှာဒေါခင်မျိုးသက်ပြောပြမှာပ
ါကိုရိုနာဗိုင်းရပ်စ်ကာကွယ်ဆေးကိုရောဂါဖြစ်ပေါ်တာတစ်နှစ်မပြည့်ခင်မှာပဲထုတ်နိုင်ခဲ့ပါတယ်အခုတစ်နှစ်ကျော်လာချိန်မှာတော့အခြေအနေကဘလို့ရှိပါသလဲအနုဇီဝဗေဒပညာရှင်မက်ခင်ဇာဝင်းကြီးကိုမေးမြန်းပြီးတင်ပြပေးပါပါ COVID-19 အတွက်ကိုအခုကာကွယ်ဆေးတွေကပုံနေပါပြီ။တည်ပြုထားတဲ့ဆေးလည်းရှိတယ်၊ပြုကန်ကြီးဆက်ဆက်ဆေးလည်းရှိတယ်ပေါ့နော်။ဆိုတော့ဒီ COVID-19 ကာကွယ်ဆေးတွေဒီလူတွေကိုထိုးပစ်နိုင်တဲ့အဆင့်ရောက်နေတာဘယ်နှမျိုးလောက်များရှိပါပြီလဲပြောပြပေးပါ။
အဓိကအနေနဲ့ကတော့သူကအခု5မျိုးပေါ့နော် US ကနှစ်မျိုးရှိမယ် US က Pfizer နဲ့ Moderna ရှိမယ် UK က Oxford AstraZeneca နဲ့ပူးပေါင်းပြီးတော့လုပ်ထားတဲ့ vaccine ရှိမယ်ဒါကမြန်မာနိုင်ငံကရောက်နေတဲ့ဟာပေါ့နော် Now နံပါတ်3တစ်ခုကကြတော့တရုတ်ပြည်ကသိရှိမယ် Now နံပါတ်4ကတော့ Sputnik ပေါ့နော်ဒါ Russia ကကွယ်ဆေးပေါ့
ဟုတ်ကဲ့ဒီကာကွယ်ဆေးတွေရဲ့အခြေခံလေးတွေပြောပြပေးပါဘယ်ကာကွယ်ဆေးကိုဘယ်လိုပုံစံနဲ့ထုတ်တယ်ဆိုတာလေ
ဆိုတော့ကာကွယ်ဆေးဒီ5မျိုးမှာဆိုလို့ရှိရင် US ကဟာနှစ်ခုကသူက mRNA ကိုအခြေခံပြီးတော့ထုတ်တယ်ဆိုတော့ mRNA ဆိုသူဒီ RNA အပိုင်းစာလေးကိုပဲကိုယ်ထဲကိုထည့်ပေးလိုက်တယ်ဟိုအပိုင်းစာလေးကိုအစီအူလေးနဲ့တူတူရောပြီးတော့ထည့်ပေးလိုက်တယ်ဒါဒီ spike protein လေးပဲသူထုတ်တယ်ပေါ့နော် Now ကျန်တဲ့ဟာဒီ UK ရဲ့ UK Oxford AstraZeneca ကကြတော့သူကကြတော့ vector ပေါ့နော်ဟို chimpanzee တွေမှာသူတို့အေးမိရင်ဖြစ်တတ်တဲ့ဟို virus ရှိတယ်ချင်ပန်စီတွေအေးမီဖြစ်တဲ့ virus ကိုဆိုတာ adenovirus ဆိုခေါ်တယ်အဲ adenovirus က vector adenovirus ကို vector အနေနဲ့အသုံးပြုပြီးတော့ဒီ spike protein တွေကိုထည့်တယ်ထည့်ပြီးတော့သူကဒီ cell ကိုသူကထိုးပေးတယ်ဒါကသူတို့ရဲ့ approach ပေါ့နော်ဒါသူတို့ရဲ့ platform သူကဘာကွာသွားလဲဆိုတဲ့အခါကျတော့ US ကဟာတွေက mRNA ဖြစ်တဲ့အတွက်ကြောင့်မလို့သူကဟိုအေးထဲမှာထားရတယ်အေးထဲမှာထား UK ကဟာကျတော့သူက mRNA မဟုတ်ဘူးသူကဒီ DNA နဲ့လောက်ထားတာဒါ DNA အပိုင်းပဲပေါ့နော်သူက DNA ကိုသူက virus နဲ့သူထည့်ပြီးတယ်ဆိုတဲ့ခါကျတော့အဲဒီတော့ကြောင့်မလို့သူ့ကိုကြတော့ပုံမှန် temperature လောက်ပေါ့ပုံမှန်အဲ့လိုဟိုဒီ temperature ထဲမှာထည့်တယ်လို့ပြောအဲ့လိုမျိုးထည့်လို့ရတယ်ဒါကအဓိကกว่า Now ဟိုတရုတ်ပြည်ကဟာကြတော့သူက live attenuated virus ပေါ့နော် live attenuated virus ဆိုတော့သူကဒီ virus ကိုယူသူ chemical ဒါမှမဟုတ်လို့ရှိရင်အပူချိန်အဲ့လိုမျိုးတင်းနီးနဲ့သူ inactivate လုပ်ပြီးတော့ကိုယ်ထဲကိုထိုးသွင်းပြီးတယ်နောက်တခြားအဲ့လိုမျိုး virus ပုံစံတွေဆိုလို့ရှိရင်လည်းsub unit ပဲထည့်ပြီးတဲ့ virus ရှိတယ်နောက် DNA ပဲထည့်ပြီးတဲ့ virus တွေရှိတယ်ဒါတွေကတော့အခုဒီထဲမှာမပါသေးဘူးပေါ့ Sputnik ကတော့ဘယ်လိုမျိုးနည်းပညာနဲ့သုံးထားလဲဆိုတော့ဒီမှာလည်းမပြောထားလို့ရှိရင်ဟု
တ်အဲ့နောက် America ပဲနောက် company တစ်ခုဒီ Johnson & Johnson ကထုတ်တယ်နေကြတော့
သူတို့ရဲ့ approach ကကြတော့သူတို့ကဒီ UK ကဲ AstraZeneca တို့ရဲ့ approach နဲ့အတူတူပဲပြန်ဖြစ်သွားတယ်ပေါ့သူကဒီ adenovirus vector ကိုသုံးတယ်သုံးပြီးတော့သူကဒီ spike protein ကိုထည့်ပြီးတော့လူတွေကိုထည့်သွင်းပေးတာပေါ့အဲ့ဒါကြောင့်မလို့ဒီ Johnson & Johnson ရဲ့ဟို vaccine ထားမယ်ဟာလည်းထားသူပုံထားသူနေရလဲသူတို့ကပုံမှန် temperature ပုံမှန်ဒီရေသဒ္ဒါရဲ့ထည့် temperature လောက်နဲ့ဆိုထားလို့ရတယ်ဟိုအရေးကန်ထဲမှာတအား -70 ရော -20 လို့ထားစရာမလိုဘူးပေါ့ဟုတ်
ဟုတ်ကဲ့ဆိုတော့အခု vaccine နေပေါ့နော်ဒီအမျိုးမျိုးတွေမှာဘယ် vaccine ကအကောင်းဆုံးလို့ပြောနိုင်မှာလဲ
သုံးခုပေါ့နော်အဓိကအချက်တော့သုံးချက် efficacy ဆိုဆေးအနိသင်ဘလောက်ကိုကာကွယ်ပေးနိုင်တယ်လဲနောက်ပြီးတော့နောက်တစ်ချက်ကဒီကသွယ်လဲသွယ်ယူပို့ဆောင်မှုနဲ့ဟာဘလောက်လွယ်ကူသလဲနောက်ပြီးတော့နောက်တစ်ချက်ကကြတော့ side effect ပေါ့နော် adverse effect ကဘလောက်ညာတယ်လဲဆိုတော့အဲ့ဒါကြတော့အခုလောလောဆယ်သုံးခုကိုပြောမယ်ဆိုလို့ရှိရင်နော်ဒီ US ကတစ်ခုနဲ့ UK ကတစ်ခုကိုပြောမယ်ဆိုရင်ဒါတို့ကbipolar လို့ပဲပြောလို့ရတယ်အတူတူလောက်ပါပဲပြန်ပြီးတော့ကြည့်မယ်ဆိုလို့ရှိရင်ဘာလို့လဲဆိုတော့ US ကဟာတော့သူကမြန်မာနိုင်ငံအခြေအနေနဲ့ကြည့်မယ်ဆိုလို့ရှိရင်အေးကန်ထဲမှာတအားကြီးထည့်ရမယ်ဆိုတော့တအားကြီးအေးတဲ့နေရာမှာ -70 -20 အဲ့လိုမျိုးနေရာမျိုးမှာထည့်ရမယ်ဆိုတော့မြန်မာနိုင်ငံမှာအခုဒါကြောင့်မလို့ဒီ US UK ကဟာသူတို့အရင်ရောက်လာတာလည်းဖြစ်နိုင်ပါတယ်ဟိုနောက်ဒါကြအဲ့ခါကျတော့ကြံတဲ့ဒီတတိုင်းကီလုံးမှာနေရာအဆုံးပို့ပေးနိုင်တာပေါ့နော်အဲ့ဒါအဓိကအဲ့ဒါအားသာတယ်ဆိုပြီးတော့ပြောလို့ရပါတယ်။ကြံတဲ့ဟာကတော့ efficacy အနေနဲ့ဆိုလို့ရှိရင်တော့ efficacy အနေနဲ့ကြည့်မယ်ဆိုရင်တော့ US ကတစ်ခုကတော့နည်းနည်းပိုပြီးတော့တာတယ်ပေါ့။ဘာလို့လဲဆို94%ကတစ်ခု95%ကတစ်ခုရှိပြီးတော့UK ကဟာကြတော့50-70%ကောင်းဝင်ပြီးတဲ့ဆက်ခါကြတော့တစ်ခုကတနည်းအားမှာအားသာတယ်တစ်ခုကတနည်းအားမှာအားသာတယ်အဲ့လိုမျိုးတော့ပြောလို့ရပါတယ်။ဟု
တ်။တရုတ်ကဆေးကြတော့
တရုတ်ကဆေးလဲသူကအေးထဲမှာထားကြမလို့အရင်တော့ကျွန်တော်တို့ကြောက်ကြီးတို့ကာဝယ်ဆေးတွေလုတ်ခဲ့တယ်လို့မျိုးပေါ့နော်။သူကဟိုအနိသင်ဖြောက်ထားပြီးသား virus ကိုသူကလူထဲကိုထည့်ပြီးတာဆက်ခါကြတော့ရိုးရိုးတမန်ရေခဲတက်တာတွေမှာထည့်တဲ့ထားသူတွေစနစ်လောက်ပဲရတယ်ပေါ့။ဟိုဒါကြီးရေခဲမှတ်အောင်ဟာမျိုးနဲ့လုတ်ဆရာမလုပ်ဘူးပေါ့။ဒါကတရုတ်ပြည်ကဆေးပေါ့နော်။ဟုတ
်။ဟုတ်ကဲ့။အခု January လအကုန်ပိုင်းလောက်အထိပေါ့နော်ဒီ WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးကအရေးပေါ်သုံးခွင့်ပြုထားတဲ့ရှေးပေါ့နော်ဘယ်နှမျိုးလောက်ရှိပါလဲ
WHO ကအခုလောဆယ် January လအကုန်လောက်အထိကိုက Moderna နဲ့ Pfizer နဲ့နှစ်ခုရှိတယ်ပေါ့နော် Pfizer Moderna ဆိုလို့ရှိရင်ပြီးခဲ့တဲ့ဘက်ကမှသူတို့ပေးလိုက်တယ်ပေါ့နော် AstraZeneca ကတော့ယူတယ်လို့ပြောရွှေနေပြီးတော့ပေးဖို့ကြံသေးတယ်ဒါပေမဲ့သူ့ကိုကြတော့ဒီအရေးပေါ်အသုံးပြုခွင့်ကို UK ရောအိန္ဒိယ UK အိန္ဒိယနောက်ပြီးတော့ Morocco El Salvador နောက်ပြီးတော့ Argentina အဲ့လို different အဲ့လိုဟိုတိုင်းပြည်တွေအမျိုးမျိုးမှာသူတို့ပေးထားတာဟာတွေရှိတယ်ပေါ့နော်အရေးပေါ်အသုံးပြုခွင့်ပေးထားတာရှိတယ်အခုမြန်မာနိုင်ငံမှာလည်းဒါကဟိုအိန္ဒိယကနေပြီးတော့ဆင်သူတို့ရခဲ့တယ်ဆိုတဲ့ခါကျတော့ဒါဘလို့ပြောဟိုကိုတနိုင်ငံနဲ့လာပြီးတော့စမ်းသပ်တာမျိုးမဟုတ်ဘူးဒါသူတို့ဘက်ကလည်းသူတို့ကသူတို့စမ်းသပ်ပြီးတော့သူတို့လက်ခံနိုင်တဲ့အခြေအနေရှိရတော့သူတို့လက်ခံပြီးသွားပြီလက်ခံပြီးသွားပြီးတော့သူတို့စမ်းသူတို့အခုဒီမှာလူတွေကိုပေးတာဖြစ်တယ်ပေါ့နော
်အခုကောက်ဝက်ဆေးတွေကိုထိုးပေးနေကြပြီဆိုတော့ဒီကောက်ဝက်ဆေးချောင်ပေါ့နော်ဒီ COVID-19 ဒီကူးစက်မှုအလားအလာဘယ်လိုရှိမလဲခံမှန်းပ
ါကောက်ဝက်ဆေးကိုတကယ်လို့80ရာခိုင်နှုန်းလောက်85ရာခိုင်နှုန်းလောက်ထိထိုးနိုင်တယ်ဆိုလို့ရှိရင်သူ့ရဲ့ကူးစက်မှုကိုထိန်းနိုင်တယ်ဆိုတဲ့အဆင့်ကိုရောက်သွားပြီပေါ့နော်။အဲဒီအချိန်ကြာလို့ရှိရင်တော့အဲဒီလူဦးရေဒီဥမာတနိုင်ငံလုံးရဲ့85ရာခိုင်နှုန်းကထိုးပေးနိုင်ပြီဆိုလို့ရှိရင်ထပ်ပြီးတော့ဒီမျိုးဗီဇာထပ်ပြောင်းမယ့်ဟာတွေထပ်ပြီးတော့ wave တွေထပ်တက်လာမယ့်ဟာတွေအဲ့ဒါမျိုးတွေကိုတိတ်ပြီးတော့မပူရတော့ဘူးပေါ့နော်။ဘာလို့လဲဆိုတဲ့အခါကျတော့ကို hospitalization လူဦးရေဆေးရုံတက်ရတဲ့လူဦးရေလည်းနေသွားမှာဖြစ်သလိုသိတဲ့လူတွေလည်းနေသွားမှာဖြစ်တယ်ပေါ့နော်အခုကဒါကိုလှမ်းပြီးတော့ထိနေတာပေါ့ကာဝယ်ဈေးဆိုရဲဟာအဲ့တော့မှတခါတည်းလူတွေကဟိုပြန့်နေနှုံးကလည်းအဲ့ဒီခါကျတော့မှပြန်ပြီးတော့ကြာပါတော့နော်ဟုတ
်အနုစီဝဘေးရပညာရှင်မက်ခင်ဇာဝင်းပြည့်ရဲ့ပြောကြားခြင်းလည်းပဲဒီသတင်းပတ်အတွက်သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲရန်နာလိုက်ပါရစေနောက်တစ်ပတ်မှပြန်ပြီးဆုံရအောင်နော်
တော်ခင်မျိုးသက်ရဲ့သိပ္ပံနဲ့ဤပညာကဏ္ဍဖြစ်ပါတယ်ခင်ဗျာ VO ရဲ့အစီအစဉ်တွေကိုဆက်ပြီးတင်ဆက်နေပါတယ်အခုတော့သတင်းအချင်းချုပ်ကိုကိုရဲမင်းထွန်းကပြောပြမှာပ
ါ G7 နိုင်ငံတွေအနေနဲ့မြန်မာနိုင်ငံကစစ်အာဏာသိမ်းမှုကိုစန့်ကျင်တဲ့အမြင်ပေါ်မှာတသဘောထားရရှိကြတယ်လို့ဗြိတိဝန်ကြီးချုပ် Boris Johnson ကတောက်ကြနေကပြောပါတယ်ကမ္ဘာအရေးကိစ္စတွေတော်တော်များများအပေါ်မှာကျွန်တော်တို့ရဲ့ရည်တူချက်တူကြပါရစေ။မြန်မာနိုင်ငံကအာဏာသိမ်းတဲ့ကိစ္စပဲဖြစ်ဖြစ်ရုရှားနိုင်ငံမော်စကိုမြို့မှာရုရှားတိုက်ခိုက်ခံဆောင်အလက်ဇီနာဗာနီကိုဖမ်းဆီးထိန်းသိမ်းထားတဲ့ကိစ္စမှာပဲဖြစ်ဖြစ်ကျွန်တော်တို့တသဘောတည်းရှိပါတယ်လို့ G7 ထိပ်သီးအစည်းအဝေးမှာဗြိတိန်ဝန်ကြီးချုပ် Boris Johnson ကပြောပါရစေ။နေပြည်တော်ကဆန္ဒပြပွဲတွေကိုရဲတပ်ဖွဲ့ကအကြမ်းဖက်ဖြုတ်ခွဲတုန်းကရရှိခဲ့တဲ့တနတ်တန်ရာနဲ့တေဆုံသွားသူမတ်မြတ်တွတ်တွတ်ခိုင်အတွက်အလွန်အမင်းစိတ်မကောင်းဖြစ်မိကြောင်းကုလသမဂ္ဂပြောခွင့်ရ Fahrenheit ကပြောပါရယ်မတ်မြတ်တွတ်တွတ်ခိုင်ကိစ္စနဲ့ပတ်သက်လို့ကုလသမဂ္ဂအတွင်းရေးမှူးချုပ်ကအနီးကပ်စောင့်ကြည့်နေခဲ့ပြီးအလွန်အမင်းစိတ်မကောင်းဖြစ်မိတယ်လို့စိတ်တော်ကလည်းရောက်ခဲ့ရပါရယ်ကုလသမဂ္ဂအတွင်းရေးမှူးချုပ်အနေနဲ့တေဆုံသူမတ်မြတ်တွတ်တွတ်ခိုင်ရဲ့မိသားစုကိုစားချစ်ခွဲဝမ်းနည်းရပါတယ်လို့ကုလသမဂ္ဂပြောခွင့်ရ Fahrenheit ကတောက်ကြတွေကသတင်းစာရှင်းလင်းပွဲမှာပြောပါတယ်။မမများတွတ်တွတ်ခိုင်တည်ဆုံးခဲ့ရတဲ့သတင်းကြားပြီးအမေရိကန်ပြည်ထောင်စုကလည်းမြန်မာစစ်တပ်အနေနဲ့အင်အားသုံးအကြမ်းဖက်ခြင်းမပြုလုပ်ဖို့နဲ့အာဏာဆွလုပ်ဖို့အတွက်တောင်းဆိုလိုက်ပါတယ်။မြန်မာပြည်သူတွေပေါ်ဘယ်လိုအင်အားသုံးအကြမ်းဖက်မှုမျိုးကိုမဆိုအမေရိကန်ပြည်ထောင်စုအနေနဲ့ပြစ်တင်ရှုတ်ချကြောင်းနဲ့အင်အားမသုံးဖို့ထပ်မံတောင်းဆိုလိုကြောင်းအမေရိကန်နိုင်ငံကြီးဝန်ကြီးဌာနပြောခွင့်ရ Netbrights ကတောက်ကြနေကသတင်းထောက်တွေကိုပြောပါရယ်ခင်ဗျာမြန်မာနိုင်ငံအတွင်းဖြစ်ပေါ်နေတဲ့အခြေအနေတွေနဲ့ပတ်သက်လို့ပြည်သက်ပိုင် Total စွမ်းအင်ကုမ္ပဏီကစိုးရိမ်ပူပန်မိတယ်လို့ပြောကြောင်းလန်ဒန်မြို့အခြေစိုက်စီးပွားရေးနဲ့လူခွင့်ရေးအရေးမြင့် Center The Business and Human Rights Resource Center ကတောက်ကြနေကကြေညာချက်ထုတ်ပြန်ပြောဆိုပါရယ်မြန်မာနိုင်ငံကအာဏာသိမ်းတဲ့ကိစ္စနဲ့ပတ်သက်ပြီးလန်ဒန်မြို့အခြေစိုက်စီးပွားရေးနဲ့လူခွင့်ရေးအရေးမြင့် Center က Total ကုမ္ပဏီကိုဆက်သွယ်မေးမြန်းရမှာ Total ကအခုလိုတုံ့ပြန်ဖြေကြားခဲ့တာဖြစ်ပါတယ
်။သတင်းချင်းချုပ်ကိုပြောပြသွားတဲ့ကိုရဲမင်းထွန်းကျေးဇူးပါခင်ဗျာ။ဒီမနေ့အတွက်အစီအစဉ်ထုတ်လွှင့်ရမှုကဒေါခင်မျိုးသက်ဖြစ်ပါတယ်။အတမိုင်းဆိုင်ရာအင်ဂျင်နီယာကတော့ Charleston Mock ဖြစ်ပါတယ်။ဒီမနေ့အတွက် VOA အစီအစဉ်လေးကိုလိုင်းဒိုမီတာ30 40 48တို့ကနေတင်ဆက်ခဲ့တာဖြစ်ပါတယ်။သရရှင်များနဲ့တကွာမြန်မာပြည်သူပြည်သားအားလုံးအန်ဒီရဲ့အသွေအသွေကနေကင်းဝေးကြပါစေ။ VOA ကိုနားဆင်တဲ့အတွက်ကျေးဇူးပါ။ကျွန်တော်ညံဝင်းအောင်ပါ။
This program has come to you from the Voice of America, Washington.